Welcome to the Voice of America in Burmese.
Ningla nene kima shin. VOA American အသံရဲ့2022ခုနှစ်အောက်တိုဘာလ28ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ဒီမှာအင်တာနက်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်။လိုင်းတိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုကိုစုံမိုးကျော်နဲ့တူပြောပြပေးမှာပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့မြန်မာနိုင်ငံအပါဝင်အရှိတော်အရှာတီသားမှာဒီမိုကရေစီနဲ့လွတ်လပ်ခွင့်အတွက်ယက်တီသွားမယ့်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်တဲ့သတင်းဆူရန်နိုင်ငံမှာဆက်ရနာသိမှုကိုစန့်ကျင်ဆန္ဒပြသူတွေဖမ်းဆီးခံရတဲ့သတင်းတွေကိုကြားကြရမှာဖြစ်ပါတယ
်ကောင်းပါပြီရှင်ကယန်းဒေသမှာတော့မနေ့ကစစ်ကောင်စီကနေလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်အရက်သားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်
ခေကုန်မျိုးပေါ်မှာလည်းတအားစစ်ကြောင်းတွေထိုးပြီးတော့နောက်မျိုးပေါ်ကနေရာတွေကြီးတိတ်ဆိတ်ဆိတ်နောက်တရားသားတွေလည်းတက်တရားအချောက်ဖြစ်တယ်မင်းတို့လည်းလည်းပဲကျွန်တော်တို့ကတော့ဒီကိစ္စကတော့၃ရောက်ဖြစ်တယ်ဆိုပြီးတော့ပြောတာရှိတယ
်ဒါကတော့ဖေကုန်PDF ပြောခွင့်ရက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါရခိုင်ပြည်နယ်အတွင်းမှာ PDF နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးမှုတချို့ရှိခဲ့တဲ့အခြေအနေကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့ဥကြောစံသားရဲ့မြမအရေးတုံသက်ချက်အာကစားကဏ္ဍလူထုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမှုကျော်တို့ကတင်ဆက်မှာပါရှင်
မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရောက်ဖို့အပါဝင်အရှိတော်အရှာတီသားမှာဒီမိုကရေစီလူ့ခွင့်ရင်းနဲ့လွတ်လပ်စွာပင်လယ်ရေကြောင်းသွားလာခွင့်တွေအတွက်ယက်တီကြိုးပမ်းသွားမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဆက်ရနာသိမ်းမှုကြောင့်ကြေကွဲစရာဖြစ်နေကြုံနေရပြီးဒေသနဲ့တည်ငြိမ်ရေးကိုလည်းထိခိုက်လာနေတဲ့ကြောင့်ဖြစ်ရှင်းဖို့လိုအပ်တဲ့အကြောင်းလဲအာဆီယံနဲ့ဆက်ဆက်ထိပ်သီးအစည်းအဝေးတွေဗိုလ်ထုနေ့ကအွန်လိုင်းကကျင်းပရမှာပြောဆိုလိုက်တာပါအမေရိကန်ပြည်ထောင်စုဟာမြန်မာပြည်သူတွေဘက်ကယက်တီနေပြီးမြန်မာစစ်ကောင်းဆောင်တွေရဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်ဖို့နိုင်ငံရေးကျင်းသားတွေအားလုံးပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရအောင်လုပ်ဖို့လဲတောင်းဆိုခဲ့ပါတယ်အာဆီယံနဲ့အမေရိကန်ထိပ်သီးအစည်းအဝေးအင်္ဂါနေ့ကစတင်ရမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေတွေနဲ့လက်နက်ကန်ပြပကတ်တွေပေါ်ပေါက်နေတဲ့အပေါ်သမ္မတဘိုင်ဒန်ကစိုးရိမ်ကြောင်းလဲပြောဆိုခဲ့တာပါအာဆီယံနဲ့ဆက်ဆက်ထိပ်သီးအစည်းအဝေးတွေမှာမြန်မာစစ်ကောင်းဆောင်ကိုမဖိတ်ဖို့အာဆီယံကဆုံးဖြတ်ခဲ့တဲ့အပေါ်မှာလဲအမေရိကန်သမ္မတကချီချူစကားပြောဆိုထားပါတယ်မြန်မာစစ်ကောင်စီကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့ဆုံးဖြတ်ချက်ဟာအာဆီယံအသင်းရဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်ရအောင်ကြောင်းပြောဆိုကန့်ကွက်ခဲ့ပါတယ်သမ္မတဘိုင်ဒန်ကတော့မြန်မာအရေးဖြစ်ရှင်းရမှာအာဆီယံအရေးပါပြီးဩဇာရှိတဲ့အခန်းကဏ္ဍမှာရှိနေတဲ့အကြောင်းအင်္ဂါနေ့အွန်လိုင်းဆွေးနွေးရမှာပြောဆိုထားပါတယ်
အာရှပစိဖိတ်ဒေသထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အွန်လိုင်းကနေတက်ရောက်ခဲ့ပြီးအင်ဒိုပစိဖိတ်ဒေသအတွင်းဖွံ့ဖြိုးတိုးတက်မှုအတွက်မဟာမိတ်တွေနဲ့ပူးတွဲလှုပ်ဆောင်သွားမယ်လို့သမ္မတကဗိုလ်ထုနေ့မှာထုတ်ပြန်ကြေညာပါတယ်ဒီပူးပေါင်းဆောင်ရွက်မှုတွေထဲမှာအဓိကရည်မှန်းချက်တွေကတော့ကုန်သွယ်မှုချောမွေ့စေရေး Digital စီးပွားရေးဆိုင်ရာစံသတ်မှတ်ချက်များဤပညာစင်စစ်မပြတ်ကုန်ပစ္စည်းတင်ပို့မှုခိုင်မာရေးကာဗွန်တန်းငွေများလျှော့ချနိုင်ရေးတန်ရှင်းလောင်စာအသုံးပြုနိုင်ရေးအခြေခံအစားအဦးများအလုတ်သမားဆိုင်ရာစံသတ်မှတ်ချက်များနဲ့အခြားဘုံအကျိုးစီးပွားတူညီတဲ့ကဏ္ဍတွေမှာဖွံ့ဖြိုးတိုးတက်လာစေရေးကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းအမေရိကန်သမ္မတအိမ်ဘျူရိုကထုတ်ပြန်ကြေညာထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့တိကျတဲ့မူဝါဒတွေချမှတ်ရခြင်းတော့မရှိသေးပါဘူးဒါပေမဲ့ဒီထုတ်ပြန်ချက်ဟာအရှေ့အာရှဒေသအတွင်းအမေရိကန်ရဲ့ပူးပေါင်းဆောင်ရွက်မှုတွေဟာတရုတ်နဲ့အရှေ့အာရှပူးပေါင်းဆောင်ရွက်မှုတွေထက်နောက်ကျကျန်နေခဲ့တဲ့အနေအထားကိုကုစားနိုင်ဖို့တစုံတရာအထောက်အကူဖြစ်နိုင်ပါတယ်။ကမ္ဘာကုန်သွယ်ရေးလုပ်ငန်းရဲ့30ရာခိုင်နှုန်းကျော်ရှိတဲ့အာရှပစိဖိတ်ဒေသမှာတရုတ်ဟာလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်စာချုပ်ကိုချုပ်ဆိုထားနိုင်ပြီးဖြစ်ပါတယ်။အမေရိကန်သမ္မတတူအနေနဲ့အရှေ့အာရှထိပ်သီးအစည်းအဝေးကို၄နှစ်ကြာပြီးမှပြန်လည်တက်ရောက်တာဖြစ်ပါတယ်။ပုံမှန်အားဖြင့်တော့အရှေ့အာရှထိပ်သီးအစည်းအဝေးကိုအာဆီယံထိပ်သီးအစည်းအဝေးနဲ့တဆက်တည်းကျင်းပတာဖြစ်ပြီးအမေရိကန်၊ရုရှား၊တရုတ်၊ဩစတြေးလျစတဲ့အင်အားကြီးနိုင်ငံတွေပါဝင်တဲ့၈နိုင်ငံနဲ့အာဆီယံ၁၀နိုင်ငံစုစုပေါင်း၁၈နိုင်ငံကခေါင်းဆောင်တွေတက်ရောက်တာဖြစ်ပါတယ်။ဒီနှစ်မှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာနိုင်ငံကစစ်ခေါင်းဆောင်တွေအာဆီယံထိပ်သီးအစည်းအဝေးပွဲတက်ရောက်ခွင့်မရကြပါဘူးခင်ဗျာ
။အိန္ဒိယနိုင်ငံခြေဆိုင်အာတနီစိတ်ကမ်းများကုမ္ပဏီကမြန်မာနိုင်ငံမှာကုန်သစ်တာအတင်းချစိတ်ကမ်းတစ်ခုတည်ဆောက်မဲ့စီမံကိန်းကိုဖျက်သိမ်းမဲ့အကြောင်းကြေညာလိုက်ပါတယ်။အမေရိကန်ရဲ့အရေးယူတန်ခတ်မှုစီးမြင်းတွေကိုချုပ်ဖောက်မှုမရှိဘူးလို့ယုံကြည်တဲ့အကြောင်းနဲ့ မြန်မာနိုင်ငံကစီမံကိန်းတွေအမေရိကန်ကလုပ်ငန်းလိုင်စင်လျှောက်ထားတဲ့အကြောင်းကုမ္ပဏီကအစိုးရမှပြောထားပေမဲ့အခုနောက်ဆုံးစီမံကိန်းဖြစ်မဲ့အကြောင်းကြေညာလိုက်တာပါ။အခြေအနေကိုစမ်းစစ်သုံးသပ်ပြီးတဲ့နောက်မြန်မာနိုင်ငံမှာကုမ္ပဏီရဲ့ရင်းနှီးမြှုပ်နှံမှုတွေကိုရုတ်သိမ်းဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းအဒနီကုမ္ပဏီကပုံရိပ်နဲ့မှာကြေညာချက်ထုတ်ပြန်ပြောဆိုပေမဲ့အသေးစိတ်တော့မပြောပါဘူး။မြန်မာနိုင်ငံကရင်းနှီးမြှုပ်နှံမှုတွေကို၈နှစ်မတ်လကနေဇွန်လလောက်အတွင်းမှာရုတ်သိမ်းဖို့ခန့်မှန်းထားကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလမှာတော့မြန်မာနိုင်ငံကစီမံကိန်းအတွက်အမေရိကန်ပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးယူ OFAC မှာလုပ်ငန်းလိုင်စင်လျှောက်ထားတဲ့အကြောင်းအဒနီကုမ္ပဏီကပြောဆိုထားတာပါ။ဒီမတိုင်ခင်မေလမှာတော့ကုမ္ပဏီရဲ့ရင်းနှီးမြှုပ်နှံမှုဟာအမေရိကန်ရဲ့အရေးယူထင်ခတ်မှုစီးမင်းတွေကိုချိုးဖောက်ကြောင်တွေးရှိရဆိုရင်စီမံကိန်းကိုရပ်မဖြစ်ကြောင်ပြောဆိုထားပါတယ်။လူခွေလူရှာမှုဖွဲ့တွေကတော့အမေရိကန်ဗန်နိုင်းဝန်ကြီးဌာနကမေလာတဲ့ပိတ်ဆို့တန်ခတ်အရေးယူလိုက်တဲ့စီးမင်းမှာထက်သွင်းခံခဲ့ရတဲ့မြန်မာစစ်တပ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်း MEC နဲ့ပူးပေါင်းဆောင်ရွက်နေတဲ့စီမံကိန်းဖြစ်တာကြောင့်အမေရိကန်ရဲ့အရေးယူထင်ခတ်မှုစီးမင်းတွေကိုချိုးဖောက်ရရကြောင်ပြောဆိုထားကြပါတယ်။
2020ပြည်နှစ်နိုဝင်ဘာလရွေးကောက်ပွဲမှာတကြိမ်တည်းပိုပြီးမဲပေးခဲ့သူတွေကိုတရားစွဲဆိုဖို့တည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကိုအကြောင်းကြားထားပါတယ်။ရွေးကောက်ပွဲမှာတကြိမ်တည်းပိုပြီးမဲပေးတဲ့ဆိုရင်မဲပေးသူသာမကအားပေးသူမဲပေးတာကိုဖြစ်မြောက်စေသူဖြစ်မြောက်စေဖို့အားထုတ်သူတွေဟာရာဇဇတ်ကြီးပုံမှ181ဂါကြီးကိုဟုတ်ပြတ်ကျူးလျံရောက်တယ်လို့ UEC ရဲ့အော်တိုဘာလ22ရက်နေ့နေဆွဲနဲ့ညွှန်းကြားမှာဖော်ပြထားပါတယ်။ရွေးကောက်ပွဲမှာမလျော်ဩဇာတုံးမှုဒါမှမဟုတ်သူတပါအယောင်ဆောင်မှုကိုကျူးလွန်ရင်ရာဇဇတ်ကြီးပုံမှ181စာလုံးအရတစ်နှစ်အထိထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေ200လုံးကိုဖြစ်စေချမှတ်ရမယ်လို့ပြဋ္ဌာန်းထားကြောင်း UEC ညွှန်ကြားချက်မှာဖော်ပြထားပါတယ်။2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်ဟာစစ်တပ်ကအာဏာသိမ်းယူတာရဲ့အဓိကအကြောင်းပြချက်ဖြစ်ပါတယ်။ဒီအကြောင်းပြချက်မှန်ကန်တယ်ဆိုတာကိုသက်သေပြဖို့အတွက်အာဏာသိမ်းပြီးနောက်ပိုင်းမှာရွေးကောက်ပွဲကော်မရှင်ကနီလန်းပေါင်းစုံနဲ့လှုပ်ဆောင်နေပါတယ်။အခုထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်အရတရားစွဲဆိုခံရမယ့်သူတွေဟာဘသူတွေဆိုတာနဲ့အရေးအတွက်ဘယ်လောက်များများတရားစွဲဆိုခံရမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ View American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဆူရနိုင်ငံမှာအာနာသိစေကောင်းဆောင်တွေပေါ်အာဖရိကယူနီယံနဲ့ကမ္ဘာဘဏ်တို့ကနောက်ထပ်ဖိအားပေးဖို့ပြင်ဆင်နေကြမှာပဲဒီမိုကရေစီရေးဥဆောင်လှုပ်ရှားသူ3ဦးပါဝင်ဗိုလ်ထုတွေကခတ်တုံးမြို့တော်မှာဆန္ဒပြသူတွေကိုလူညိုရေးတပ်ဖွဲ့တွေကဖမ်းဆီးလိုက်ပါတယ်ဆန္ဒပြသူတွေကိုလူညိုတပ်ဖွဲ့တွေကအမြဲယူကုန်နေတဲ့ပြစ်ခတ်ခဲ့ပြီးဆန္ဒပြသူတွေကိုလည်းဖမ်းဆီးခဲ့တဲ့အကြောင်းကိုယ်တိုင်တွေ့သူတွေကလည်းပြောပါရယ်ဖမ်းဆီးခံရသူတွေကထင်ရှားသူတချို့ကတော့ဆေးရနာသိမ်းမှုကိုဝေဖန်သူတွေဖြစ်ကြတဲ့ဆူဒန်တပ်ပညာရှင်အသင်းအကြီးကဲအစ္စမေးအယ်တချက်ဆူဒန်မှာအင်အားအကြီးဆုံးဖြစ်တဲ့အိုမာပါတီခေါင်းဆောင်ဆာဒစ်အယ်မာကတီနဲ့ယာရူကဖယ်ရှားခံခဲ့ရသူဝန်ကြီးချုပ်ရဲ့မီဒီယာအကြံပေးရာရှိခါလစ်အယ်ဆလက်တူပါဝင်ကြပါရယ်ဒီချိန်တည်းမှာပဲဆူဒန်နိုင်ငံမှာအရသာဆူရဲ့အာဏာပြန်မရမချင်းအသိဝင်ဖြစ်ကနေရဆိုင်လိုက်တဲ့အကြောင်းအာဖရိကယူနီယံကကြေညာခဲ့တာပါကမ္ဘာ့ဘဏ်ကလည်းဆူဒန်နိုင်ငံကအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပြီးဘဏ္ဍာရေးအကူအညီပေးနေတဲ့အစီအစဉ်တွေကိုဆိုင်ငံ့လိုက်တယ်လို့နောက်ထပ်စီမံကိန်းအစ်တွေကိုလည်းရဆိုင်ထားမယ်အကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်ဆေးရနာသိမ်းမှုကိုစန့်ကျင်ဆန္ဒပြဖို့လှုံ့ဆော်ထားတာကြောင့်ဆူဒန်နိုင်ငံမှာလုပ်ငန်းအများအပြားရဆိုင်ထားရတာပါရာလူကဖေရှားခံရတဲ့အစိုးရကိုထောက်ခံကြောင်းဆန္ဒပြလှုပ်ရှားမှုမှာပူးပေါင်းပါဝင်မဲ့အကြောင်းဆရာဝန်တွေနဲ့အစိုးရရင်းနဲ့လုပ်ငန်းကဝန်ထမ်းတွေကလည်းပြောဆိုထားကြပြီးဘိုးဘန်ဝန်ထမ်းတွေကတော့ဆန္ဒပြလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်နေကြပါတယ
်တရုတ်ကအတန်ထက်ငါးစားမြန်တဲ့လက်နက်ကိုစမ်းသပ်လိုက်တယ်လို့ဆိုတဲ့သတင်းဟာမှန်ကန်ကြောင်းအမေရိကန်စစ်တပ်အကြီးအကဲကအတည်ပြုပြောဆိုပါတယ်အခုလိုတရုတ်က hypersonic အတန်ထက်ငါးစားမြန်တဲ့လက်နက်စနစ်ကိုတီထွင်စမ်းသပ်လိုက်တာဟာအလွန်စိုးရင်စရာကောင်းတယ်လို့အမေရိကန်စစ်တပ်ဦးစီးချုပ်များကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မယ်လီကပြောဆိုပါရတယ်။ဒီတရုတ်ရဲ့စမ်းသပ်မှုဟာ1950ကျော်တုန်းကရုရှားကဂျိုဒုလွတ်တင်စမ်းသပ်ခဲ့တယ်လို့မျိုးစိုးရင်စရာကောင်းတယ်လို့ပြောဆိုပါရတယ်။ဒီစမ်းသပ်မှုဟာထူးခြားမှုရှိတဲ့ကိစ္စတစ်ရပ်ဖြစ်ဖြစ်အလွန်စိုးရင်စရာကိစ္စ အဖြစ်မြင်မိကြောင်း Bloomberg ရုပ်မြင်သံများတန်ကြားနဲ့မင်းများစင်မှာဗိုလ်ချုပ်ကြီးမတ်ကပြောဆိုခဲ့တာဖြစ်ပါတယ်။ကဘာပတ်လမ်းကြောင်းအတွင်အတန်တက်၅ဆများနဲ့နှုံးနဲ့ပြန်တန်းနိုင်တဲ့လက်နက်ကိုလက်နက်ဒုံးပြန်တစ်စင်းကိုလက်နက်ကိုဒုံးပြန်တစ်စင်းပေါ်မှာတင်ပြီးပြစ်လွတ်စမ်းသပ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့ကစမ်းသပ်ပြစ်လွတ်ခဲ့တဲ့လက်နက်ဟာပြစ်မှတ်ကိုကီလိုမီတာတော်တော်များများလွဲချော်ခဲ့ပေမဲ့တရုတ်ဟာအတန်တက်၅ဆများနဲ့လက်နက်ကိုပထမအဦးဆုံးကဘာတပတ်ပြစ်အောင်ပြစ်လွတ်နိုင်ခဲ့တဲ့နိုင်ငံဖြစ်လာပါတယ
်။ဤရနိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ကဘာအင်အားကြီးနိုင်ငံတွေနဲ့ဆွေးနွေးမှုတွေကိုနိုဝင်ဘာလကုန်နောက်ဆုံးထပ်ပြန်လည်ဆက်တင်မယ်အကြောင်းဤရနိုင်ငံကပြောလိုက်ပါတယ်။နိုဝင်ဘာလကုန်မှာဆွေးနွေးညှိနှိုင်းမှုတွေပြန်ဆဖို့သဘောတူထားပြီးရက်တိကျကိုရှင်းသင်းပတ်တဲ့ကြေညာမယ်အကြောင်းဤရနိုင်ငံရဲ့နျူကလ িয়ার ရေးစစ်ဆင်ညှိနှိုင်းမှုဒုတိယနိုင်ငံကြားရေးဝန်ကြီးအလီဖဂါရီကတွစ်တာလူမှုကွန်ရက်ကနေပေါ်ဒူနေကပြောလိုက်တာပါ။အမေရိကန်နိုင်ငံကြီးဌာနကတော့အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းမှုတွေလုပ်ဖို့အီရန်ဘက်ကပြောဆိုနေတဲ့သတင်းတွေကိုကြားသိရပေမဲ့အသေးစိတ်မသိရသေးဘူးလို့ပြောပါတယ်။ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာဆွေးနွေးမှုတွေပြန်လည်ဖို့အမေရိကန်ကပြင်ဆင်ထားပြီးဇွန်လတဲ့နောက်ဆုံးဆွေးနွေးချိန်မှာပြန်လည်မှုမရသေးတဲ့အသေးအဖွဲကိစ္စတစ်ခုကိုညှိနှိုင်းပြီးသဘောတူညီချက်ကိုအမြန်ဆုံးအကောင့်ထဲပို့နိုင်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲနိုင်ငံကြီးဌာနပြောခွင့်ရသူကပြောဆိုခဲ့ပါတယ်။
အမေရိကန်နိုင်ငံသားတွေအတွက်နိုင်ငံကူးလက်မှတ်မှာကြားမလိန်တတ်မှတ်ချက်နှမျိုးအပြင်ကြားမလိန်ခွဲခြားတတ်မှတ်မှုမရှိတဲ့တတိယလိန်အမျိုးအစား X gender အဖြစ်အသိအမှတ်ပြုတဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးတော့မှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနကဗော်ဒူးနေကထုတ်ပြန်ကြေညာပါတယ်။အဲ့ဒီလိုတတိယလိန်အမျိုးအစား X gender အဖြစ်ကြားမလိန်အုပ်စုနှစ်ခုထဲမှာမပါဝင်လို့သူများမိမိကိုမိမိကြားမလိန်တတ်မှတ်ချက်အတိမပြုလို့သူများအတွက်ဖြစ်ပါတယ်ဒီ passport တွေကိုလာမယ့်2020ခုနှစ်စံပိုင်းမှာစတင်ထုတ်ပေးမှာဖြစ်ပါတယ်အခုလိုကြားမခွဲခြားတတ်မှတ်မှုရှိတဲ့ gender x တတိယလိန်အမျိုးအစားနဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးဖို့ကိုပြီးခဲ့တဲ့ဇွန်လကနိုင်ငံခြားရေးဝန်ကြီး Anthony Blinken ကပြောကြားခဲ့ပြီးတဲ့နောက်အခုအခါမှာအကောင့်ထည့်ဖော်ခဲ့တာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Pride ကပြောဆိုခဲ့ပါတယ်ဒီလှုပ်ဆောင်မှုဟာ LGBTQI နဲ့အမေရိကန်နိုင်ငံသားတွေလိင်သမချက်မပြုလို့သူတွေအပေါ်မှာတရားမျှတတဲ့ဆက်ဆံရေးကိုဖော်ဆောင်ဖို့လှုပ်ဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
ကွန်လွေဦးနဲ့ကိုစော်မှုကျော်တို့ကနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ခဲ့တာပါရှင်။ကြာသပတေးနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့မူဆယ်တကျော်နေဆက်မှာတရုတ်ဘက်ကခြံစည်းရိုးကာလို့ဒေသခံတွေကန့်ကွက်တဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်။အခုတော့ဖဲခုံမှာလက်နက်ကြီးကြီးကြောင့်အရက်သားတချို့ထိခိုက်ဒဏ်ရာရတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ကယန်းဒေတာဖဲခုံမြို့ပေါ်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်လို့အရတားပြည်သူ၃ဦးထိမှန်ဒဏ်ရာရခဲ့တယ်လို့ဖဲခုံ PDF က VOA ကိုပြောပါရယ်မနေ့မနေ့အစောပိုင်းမှာလည်းလက်နက်ကြီးတွေလူနေအိမ်တွေပေါ်ကျရောက်လို့နေအိမ်တချို့ပျက်စီးပြီးယာနဲ့ချီတဲ့ဒေတာခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတယ်လို့လည်းဒေတာခံတွေကပြောပါရယ်ရန်ကုန်ကလာတဲ့သတင်းကိုမတ်ဤတန့်စင်ကပြောပြမှာပါရှင်
မနေ့ကအောက်တိုဘာလ26ရက်နေ့တုန်းကဖဲခုံမြို့အတွင်းမှာစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်လိုက်လို့တာမန်ရဲသားပြည်သူ3ယောက်အကြီးထိမှန်ပြီးတော့ဒဏ်ရာရရှိခဲ့တယ်လို့ဖဲခုံ PDF ပြောရေးဆိုခွင့်ရှိသူတယောက်ကဖေဝေကိုပြောပါတယ်။အဲ့လိုပစ်ခတ်ချိန်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုမရှိခဲ့ဘူးလို့လည်းပြောပါတယ်။အဲ့နောက်မင်းညနေပိုင်းတုန်းကဖဲခုံမြို့နယ်ကုန်းစုံကြီးရွာအုပ်စုကတဲ့ကြီးရွာအနီးမှာစစ်တပ်ဆွဲထားတဲ့စစ်ကောင်စီအဖွဲ့ကိုဖဲခုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့ KNY အမျိုးသားကာကွယ်ရေး KNDF ပူးပေါင်းအဖွဲ့တို့ကတွားရောက်ပြီးတော့တိုက်ခိုက်လို့အပြန်အလှန်ပစ်ခတ်မှုတွေရှိရလို့ဖဲခုံ PDF ပြောခွင့်ရက VO ကိုပြောပါလိမ့
်ဖဲခုံမြို့ပေါ်မှာလည်းတအားစစ်ကြောင်းတွေထိုးပြီးတော့နောက်မြို့ပေါ်ကနေရာတွေကြီးပိတ်ဆို့ဆွေးနောက်တရားသားတွေလည်းဒီကစစ်တပ်တွေကကျောက်ပြတယ်လေမင်းတို့လည်းလည်းပဲ၃ယောက်လူထဲမှာကျွန်တော်တို့ကစတင်ဆက်တာတော့၃ယောက်ဖြစ်တယ်ဆိုပြီးတော့ပြောတာရှိတယ်ဒီမှန်တာပေါ့တက်ကြီးမှန်တာတွေရှိတယ်နောက်အိမ်တွေတခါတွေတကားတွေထုဖြဲတာတွေရှိတယ်ဈေးဆိုင်တွေဆိုရင်သူတို့ချင်တာတွေစစ်သားတွေကယူသွားတာလေအဲ့မျိုးတွေရှိတယ်လုပ်လာတဲ့ခါကျတော့ကျွန်တော်တို့ကအဲ့ဒီကတဲ့ရွာတောင်တဲ့နားမှာအဲ့သူတို့စခန်းချတာတဲ့ တော့ဘုံဘုံကျွန်တော်တို့ကကြောက်ပြစ်လာကြတယ်
တိုက်ပွဲချိန်တွေကနိုင်ဝဲလောက်အချိန်ကြာပြီးတော့ဖဲခုံ PDF ဘက်ကတက်ဖွဲ့ဝင်တယောက်ခြေရောက်ကိုကြီဖောက်ဝင်ပြီးတော့ဒဏ်ရာရရှိခဲ့ပြီးတော့စစ်ကောင်စီဘက်ကထိခိုက်ကြတော့မတိရသေးဘူးလို့ပြောပါတယ်အော်တိုဘာလာ29ရက်နေ့ဒီကနေ့မနေ့အစောပိုင်းမှာတိုက်ပွဲညင်နေတဲ့အချိန်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့လူနေအိမ်ဘက်ကိုပစ်မှတ်ထားပြီးတော့ပစ်ခတ်လာတယ်လို့ကသေးကြီးရွာကန်တယောက်က VOA ကိုပြောပါတယ်
ဒီအလုံးကြီးနေကြာဒိဆောင်နေလို့ရှိနေစီတော့ဖြစ်ဖြစ်တယ်ဆိုတော့ကြောင်လည်းမကြောင်ဘူးဆိုတော့
လက်နဲ့ကြီးကြောင်လူအထီးကိမရှိပေမဲ့လည်းနေအိမ်ပျက်စီးမှုတချို့ရှိတယ်လို့ကတဲ့ချီရွာရွှေပြည်အေးရွာကရွာလုံးကျိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးနေကြရတာလို့ပြောပါတယ်ပြီးခဲ့တဲ့အော်တိုဝါလာ22ရက်နေ့တုန်းကဖေခုံမြို့အခြေဆိုင်စစ်ကောင်စီရဲ့ချင်းမြန်တရင်336ရဲ့အနောက်ဘက်ဂိတ်ပေါက်ကင်းစခန်းတစ်ခုကိုဖေခုံ PDF ကဝင်ရောက်တိုက်ခိုက်ခဲ့လို့စစ်ကောင်စီကလူ9ယောက်သေဆုံးပြီးတော့မောင်းပြန်ရိုင်ဖယ်တနက်အမျိုးအစား9လက်ရရှိခဲ့တယ်ဆိုပြီးတော့ဖေခုံ PDF ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ်ဒီလိုတိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းစစ်ကောင်စီကပိတ်ဆို့ရှာဖွေစစ်ဆေးမှုတွေဇက်တိုက်လှုပ်လာပြီးတော့တာမန်ရဲသားပြည်သူတွေကိုပါပြင်းမှန်ထားပြီးတော့ဖိနှိပ်နေတယ်လို့ဖဲခုံ PDF ကပြောပါတယ်
။ကျွန်တော်တို့ကနားငားလဲစစ်တပ်ထဲမှာတွားဖြစ်ပြီးတော့ယူလာတာရှိတယ်။အဲ့လိုယူလာလိုက်တဲ့အခါကျတော့တော့စစ်ကြောင်းတွေကအများကြီးထတ်ထိုးလာတာပဲ။နောက်ပြီးတော့စစ်တပ်ဂုံးပေါ်ကလေပြီးတော့မြို့ပေါ်ကလက်နက်ကြီးတွေနဲ့အများအားဖြစ်ပြချတယ်။ဟိုတည်းဆိုရင်အလုံး30လောက်ရှိတယ်ဖြစ်ချတယ်လေ
။ဖဲခုံဒေသမှာပေးခဲ့တဲ့စတင်မာလာအတွင်းကလည်းစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပါလေ။ပြီးခဲ့တဲ့အော်တိုဘာလာ24ရက်နေ့တုန်းကလည်းဖဲခုံမြို့နယ်ကုန်းဆောင်ဖျားတောင်ပေါ်မှာဖဲခုံ PDF နဲ့ KNDF ဥပေါင်းတပ်နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ခဲ့ပါလေ။ဒါကြောင့်လည်းဖဲခုံနယ်တဝိုက်မှာစစ်ကောင်စီတပ်တွေအင်အားတိုးပြီးတော့ချထားတယ်လို့ဒေသခံတွေကပြောတာပါ။ဒီကာလမှာကောက်ပဲတိနဲ့တွေရေးသိမ်းတဲ့အချိန်ဖြစ်ပေမဲ့လည်းဒီလုပ်ငန်းတွေကိုမလုပ်နိုင်မနဲ့ထွက်ပြေးနေရတာကြောင့်တိုက်ပွဲအမြန်ပြီးဆုံးခြင်းမီစုပြောဒေသခံတွေက VOA ကိုပြောပါတယ်ဖဲခုံနယ်တဝိုက်တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ရဖို့ VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုခြင်းမရှိပါဘူးဒါ့အပြင်ဖဲခုံနယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးလည်းမရှိသေးပါဘူးရှင်
မဲအီတန်စင်ပြောပြသွားတာပါတဆက်သေးရခိုင်ပြည်နယ်အတွင်းမှာ PDF နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးမှုတချို့ရှိတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ဆက်ဆက်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးတာတွေရှိတယ်လို့တစ်ဖက်မှာလည်းတက်ကြွလှုပ်ရှားသူတွေနဲ့စာရေးဆရာတွေကိုဖမ်းဆီးတာတွေရှိနေပါတယ်ဒီလာအတွင်းမှာပဲတန်တွဲမြို့နယ်က2ဦးနဲ့မြောက်ဦးမြို့နယ်ကလူငယ်စာရေးဆရာ2ဦးဖမ်းဆီးခံထားရတယ်လို့မိသားစုဝင်တွေက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုငိမ့်ချန်းကပြောပြမှာပါရှင
်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ဆက်ဆက်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးတာတွေရှိတယ်လို့တစ်ဖက်မှာလည်းတက်ကြွလှုပ်ရှားသူတွေနဲ့စာရေးဆရာတွေကိုဖမ်းဆီးမှုတွေရှိနေပါတယ်။ရခိုင်ပြည်နယ်တန်တွဲမြို့နယ်ဂျိုက်တော့ရက်ကွက်ကလူမှုရေးတက်ကြွလှုပ်ရှားသူကိုစိန်ချစ်ခေါ်ကိုအောင်ဇော်လင်းကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF နဲ့ဆက်ဆက်တယ်လို့ပြောပြီးပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကနေအိမ်ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်တွေကပြောပါတယ်။အာဏာပိုင်တွေကပြောသလိုကိုစိန်ချစ်ဟာ PDF နဲ့ပတ်သက်မှုမရှိဘူးလို့ကိုစိန်ချစ်ရဲ့ညီမဖြစ်သူကပြောပါတယ်။
ဒီကိစ္စမျိုးကိုအကယ်၍သူလုတ်ပြခဲ့ရင်လည်းသူဟာသိချင်မှလည်းသိမှာဒီ PDF ဆိုတာသိချင်မှလည်းသူကတော့ private သမားဆိုတဲ့အခါလူရှူလူနီလူဟာအကုန်သူအကူညီမှာပဲလေသူ့ကိုအကူညီတောင်းရင်တော့ private စိတ်တက်နဲ့သူဒီလုတ်ခဲ့မှာပဲဒါပေမဲ့သူဒီ PDF နဲ့ဆက်ဆက်တယ် PDF နဲ့ပါဝင်ပတ်သက်လဲဆိုတာလုံးဝမဟုတ်ဘူးဆိုတာလုံးဝအကျိုးမဲ့ယုံကြည်တယ်ဘာကြောင့်ဆိုညီမတို့ကဒီအဲ့ဒီကိုရီးယားရခိုင်အဖွဲ့အစည်းဖြစ်တယ်ဒီလိုမျိုး PDF ကိုအားပေးတဲ့လူလည်းမဟုတ်တဲ့မိသားစုအမျိုးနွယ်ကြောင့်လုံးဝကိုပတ်သက်မှုမရှိဘူးဆိုတာလည်းလုံးဝအာမခံနိုင်တယ်
ကိုစိန်ချင်းနဲ့အလို့အတူလူမှုရေးလုပ်ငန်းတွေလုပ်ကင်ခဲ့မှုတဲ့တန်တွဲမြို့နယ်လင်းသာရက်ကွက်ကကိုရဲနိုင်ဦးကိုလည်းပြီးခဲ့တဲ့အောက်တိုဘာ23ရက်နေ့ကရဲစခန်းကလာရောက်ဖမ်းဆီးသွားပါတယ်။လက်ရှိမှာတော့သူတို့နှစ်ဦးကိုတန်တွဲမြို့မှရဲစခန်းမှာထိန်းသိမ်းထားပြီးအကြမ်းဖက်ပုံမှားတွေနဲ့အမှုဖွင့်ထားတယ်လို့တန်တွဲမြို့မှရဲစခန်းမှက BOA ကိုအခုလိုပြောပါတယ်
။သူတို့တော့အမှုဖွင့်ထားတာရှိပါတယ်။ညံပြောနေပါဦး။အကြမ်းဖက်ပုံမှန်တွေဖွင့်ထားပါတယ်ဗျ။ရဲစခန်းထဲမှာရှိပါတယ်။
ဒါအပြင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းကလူငယ်စာရေးဆရာမင်းဒီပါကိုလည်းပြည်သူ့ကာကွယ်ရေးတပ် PDF နဲ့ဆက်ဆက်တယ်ဆိုပြီးအော်တိုဘာလ15ရက်နေ့ကမြောက်ဦးရဲစခန်းကလာရောက်ဖမ်းဆီးသွားတယ်လို့မိသားစုဝင်တွေကပြောပါရယ်သူ့ကိုမြောက်ဦးမြို့မှရဲစခန်းမှထိန်းသိမ်းထားပေမဲ့လည်းမိသားစုနဲ့တွေ့ခွင့်မရသေးပါဘူးအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်နဲ့တရားစွဲထားတယ်ဆိုတာလောက်တော့သိရတယ်လို့လည်းဖမ်းဆီးခံထားရတဲ့မင်းဒီပါရဲ့အကိုဖြစ်သူကိုအောင်မြင့်ကပြောပါရယ်
သူတို့ပြောတာမဲငီကိုဒီတို့ငါတို့ဒီအပေါ်ကမင်းရလို့ဖမ်းတာမဲငီကိုကောက်ကောက်မုံမုံထားတယ်အဲ့လိုပဲပြောတယ်
လူငယ်စာရေးဆရာမင်းဒီပါဖမ်းဆီးခံထားရတဲ့နဲ့ပတ်သက်ပြီးမေးမြန်းဖို့ မြောက်ဦးမြို့မှာရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်ပြည်နယ်မှာအာဏာရှင်စန့်ကျင်ရေးလှုပ်ရှားတာတွေမရှိသလောက်နှဲပါခဲ့သလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF လှုပ်ရှားမှုဆိုတာလည်းအခုချိန်ထိမရှိပါဘူးပြီးခဲ့တဲ့နှစ်တွေကတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင် AA လက်နက်ကင်တပ်ဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေရပ်တန့်နေတာဟာဆိုရင်လည်းအခုဆိုရင်တစ်နှစ်နီးပါးရှိလာနေပါပြီဒီလိုအချိန်မှာပဲအာဏာပိုင်တွေဘက်ကရခိုင်ပြည်နယ်အတွင်းမှာဒေသခံတွေကိုဖမ်းဆီးပြီးအကြမ်းဖက်ပုံမှားတွေနဲ့အရေးယူလာနေတာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွေ့ဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ကြတာပတိနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါရရှင်။နောက်ပိုင်းမှာတော့ Federal အရေးဝေးတဲ့ဝေးနေသလားဆိုတော့ဥကြော်စန္ဒာရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်ပါပါရှင်။မူဆဲကုံသွေးရေးဆောင်ကနေဆက်ဂိတ်တွေနဲ့နီးကပ်တဲ့နေရာတစ်လျှောက်မှာတရုတ်ဘက်ကခြံစည်းရိုးတိုးပြီးကာယန္တာတွေကိုအခုရက်ပိုင်းမှာထပ်တိုးပြီးလှုပ်ဆောင်လာနေပါတယ်။အခုလိုဒီမြမပြည်တွင်းကပေးပို့လာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင်။
ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မူဆဲခရိုင်တကြောမှာတရုတ်ဘက်ကနယ်စပ်ခြံစည်းရိုးတည်ဆောက်နေတာကိုဇက်တိုက်လှုပ်ဆောင်နေပါတယ်။တချို့နေရာတွေမှာနှစ်နိုင်ငံနယ်ကြားမှတ်တိုင်ကိုကျော်ပြီးမြန်မာနယ်မြေတဲကိုဝင်ရောက်ကာယံနေတဲ့ဆိုကဒေသခံတွေကဝိုင်းပြီးကန့်ကွက်နေကြပါတယ်။အထူးသဖြင့်မူဆဲခရိုင်ပန်းဆိုင်မြို့နယ်မန်မိုင်းကျေးရွာနာမှာနယ်မြေကျူးကျော်မှုတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကိစ္စကိုတရုတ်ဘက်ကအကြောင်းကြားထားပေမဲ့တစုံတရာတုံ့ပြန်တာမရှိသေးကြောင်းပန်ဆိုင်မြို့နယ်အုပ်ချုပ်ရေးဌာနကတာဝန်ရှိသူတူဦးက VOA ကိုပြောပါတယ
်။ဘာသာရေးနယ်စပ်မြို့ရဲ့တရုတ်ဘက်ရဲ့ရှေ့ကိုကြောက်ပြီးတော့မှတယ်။နောက်ကတောင်းပေးမှနေဖို့ပြီးတော့လမ်းပေါက်တာပေါ့နော်။အဲဒီလိုဟာမျိုးရှိတယ်။ကျွန်တော်တို့နိုင်ငံမှာနိုင်ငံရေးမတူညီမှုတွေဖြစ်နေတဲ့အခါမှာလည်းဒီကတော့ပုံပြီးတော့တို့တဲ့လုပ်ဖို့ခွင့်လန်းပေါ့နော်။ပူရမယ်ဆိုဖြစ်နေတာပေါ့။ဟိုကျွန်တော်ကဒီပေါ်ပြီးမှနိုင်ငံငယ်လေးဖြစ်တဲ့အခါကျတော့
မူဆဲခရိုင်ထဲမှာလူမျိုးစုလက်နက်ကိုင်အဖွဲ့တချို့နဲ့စစ်ကောင်စီတပ်တွေဒီရက်ပိုင်းထဲမှာနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေရှိပါတယ်။ပန်ဆိုင်မြို့ရဲစခန်းလည်းပြီးခဲ့တဲ့ရက်ပိုင်းကတိုက်ခိုက်ခံခဲ့ရပြီးဒီလ26ရက်နေ့ကလည်းမူဆဲမြို့မော်တောင်ကျေးရွာနာမှာပစ်ခတ်မှုတွေရှိခဲ့ပါတယ်။မနေ့အောက်တိုဘာ29ရက်နေ့မှာတော့မူဆဲမြို့မန်းယူ105မိုင်မှာရှိတဲ့ဂိမ်းဆိုင်တစ်ခုမှာပစ်ခတ်မှုဖြစ်ခဲ့ပါတယ်။ဒေသအခြေစိုက်သတင်းဌာနတွေကတော့ဒီပစ်ခတ်မှုကြောင့်ပြည်သူစစ်တအူးနဲ့ဒေသခံတအူးသေဆုံးခဲ့တယ်လို့យေတာထားပါတယ်။ပန်ဆိုင်နဲ့မုံကိုအနီနာကခတ်ဆိတ်ဆိတ်ဖြစ်လာတဲ့တိုက်ပွဲတွေကြောင့်တိမ်းရှောင်လာတဲ့ဒေသခံတွေကလည်းတရုတ်မြန်မာနယ်စပ်မှာ2000ဝန်းကျင်လောက်ရှိနေပါတယ်။ဒီလိုမတည်ငြိမ်မှုတွေရှိလာတဲ့နောက်ပိုင်းမှာတရုတ်ဘက်ကလည်းခြံစည်းရိုးတွေကိုတိုးတိုးပြီးကားနေတယ်လို့ဒေသခံတွေကပြောပါတယ်
။2016တိုက်ပွဲမှာဒီလိုကြုံခဲ့ရတယ်ဒီလိုဆီလိုခတ်တယ်ခိုးတယ်လို့အစိုးရနဲ့ဝင်သွားတဲ့ကြေရတာတို့ကဒီလိုချင်းမျိုးကိုတို့မလိုလားဘူးပေါ့နော်မလိုလားတဲ့အတွက်မင်းနဲ့ကံကြေတနာနဲ့ပတ်သက်လို့လည်းတစ်ခါကဒါကတော့ကျွန်တော်တို့ဒီလိုပြနိုင်ပေါ့ဟာလားစီအားကြီးကြည့်ပြီးတော့မှဒီလုံငန်းတွေတော့ဆက်ပြီးဆောင်ရွက်ခဲ့တာဒီကနေ့ကျတော့နေရာမနာပါဘူးနော
်တရုတ်ဘက်ကခြံစည်းရိုးကာယန္တာကိုနေဇက်ကုံသွေးရေးဂိတ်တွေနဲ့နီးစပ်တဲ့နမ်ခန်မူဆဲပန်ဆိုင်မုံကိုအနီးတစ်ဝိုက်မှာဦးစားပေးဆောင်ရွက်နေတယ်လို့လည်းပြောပါတယ်နေဇတ်ချန်စီယိုရဲ့တချို့နေရာတွေမှာဆိုရင်တန်စီဂျိုနာကိုမြန်မာနိုင်ငံသားတွေမကတ်ကြဘူးတရုတ်မြန်မာနှစ်ပါတာနဲ့အတန်ချက်ဆက်နဲ့တရုတ်ဘက်ကနေသတိပေးနေပါတယ်မြန်မာနိုင်ငံဘက်အချမ်းမှာတိုက်ပွဲတွေကိုသတိထားပြီးရှောင်ရှားကြဖို့တိုက်ပေါ်တွေကိုတက်ပြီးဗီဒီယိုမှတ်တမ်းတင်တာတွေမလုပ်ကြဘူးလေတရုတ်ဝန်တိမ်မျိုးကအာဏာပိုင်တွေကသူ့နိုင်ငံသားတွေကိုဒီရက်ပိုင်းမှာသတိပေးထားပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းပါရှင်ဆက်လက်ပြီးတော့ပြည်တွင်းနိုင်ငံရေးအခြေအနေကြောင့်မြန်မာနိုင်ငံသားတွေထောင်ထဲချီပြီးတော့ဒီထိုင်းနယ်စပ်ကိုဖြတ်ကျော်နေတဲ့အခြေအနေကိုလည်းပြောပြမှာပါထိုင်းနိုင်ငံအတွင်းမြန်မာနိုင်ငံသားတွေအလုံးရင်းဝင်ရောက်လာတာဟာမြန်မာနိုင်ငံအတွင်းစိုးရွားတဲ့နိုင်ငံရေးအခြေအနေတွေကြောင့်လို့ထိုင်းနိုင်ငံလုံခြုံရေးကောင်စီကပြောဆိုနေချိန်မှာပဲကန်ထရာဘူရီပြည်နယ်ဆိုင်ရုတ်နယ်စပ်ဝင်လန်းကနေအောက်တိုဘာလ26ရက်နေ့တနေ့တည်းအထောက်အထားမဲ့မြန်မာနိုင်ငံသား400ကျော်ဝင်ရောက်လာကြောင်းနယ်စပ်လုံခြုံရေးရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
အခုရပိုင်းအတွင်းထောင်ထဲချီရှိတဲ့မြန်မာနိုင်ငံသားတွေထိုင်းနယ်မြေတွေထဲဝင်ရောက်လာမှုနဲ့ပတ်သက်ပြီးထိုင်းဝန်ကြီးချုပ်မစ္စတာပရာယုတ်ချန်အိုချာကနိုင်ငံခြားကနယ်စပ်လမ်းတွေကိုလုံခြုံရေးပုံမတင်ချက်ဖို့လုံခြုံရေးကောင်စီကိုညွှန်ကြားခဲ့ပါတယ်။အခုလိုမျိုးအလုံးအရင်းနဲ့ဝင်ရောက်လာနေမှုဟာမြန်မာနိုင်ငံအတွင်းမှာနိုင်ငံရေးအခြေအနေဆိုးဝါးလာနေမှုတွေနဲ့နယ်စပ်ကြီးရွာတိုင်းရင်းသားနယ်မြေတွေမှာစစ်ပွဲတွေဇက်တိုက်ဖြစ်လာနေတဲ့အကျိုးဆက်တွေကြောင့်ဖြစ်ကြောင်းထိုင်းလုံခြုံရေးကောင်စီကအောက်တိုဘာလ26ရက်နေ့မှာပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းမှာတရက်တည်းနဲ့မြန်မာနိုင်ငံသား400ကျော်ဝင်ရောက်လာတဲ့အကြောင်း AAC မှာအမိတ်အဖွဲ့ကအလုံသမားရေးတက်ကြွလှုပ်ရှားသူကိုရဲမင်းကလည်းအခုလိုပြောပြပါတယ်။
ကျွန်တော်မနေ့ကတရက်သေးပဲဆိုင်းမြန်မာနယ်စပ်ကန်ချနာမူကြီးခရိုင်ပေါ့နော်ကျွန်တော်ဆိုင်းယုတ်နယ်စပ်ဝင်လန်းတပေါက်ထဲကနေဦးပဲကျွန်တော်တို့မြန်မာနိုင်ငံသား400ကျော်ဟိုဝင်ရောက်လာတယ်လို့ဒီနယ်စပ်လုံခြုံရေးရဲတပ်ဖွဲ့ကကျွန်တော်တို့ထုတ်ပြန်ထားတယ်ပေါ့နော်25ရက်နေ့ကလည်းကျွန်တော်တို့မြန်မာနိုင်ငံသား260ကျို့ကျွန်တော်တို့ဖမ်းမိတယ်ပေါ့နော်260ကျို့ဖမ်းမိတယ်ရဲတပ်ဖွဲ့ရဲ့ဒီထုတ်ပြန်ချက်တဲ့နေ့ကလည်းကျွန်တော်တို့ဒီနှစ်လအတွင်းမှာလည်းတရားမဝင်လန်းကြောင်းနေဝင်လာတဲ့မြန်မာနိုင်ငံသားထိုင်းမြန်မာနယ်စပ်မှာဖမ်းဆီးမိတာဆိုရင်ကျွန်တော်တို့8000ကျော်လောက်ကျို့ရှိသွားပြီဆိုတော့ဒီထိုင်းနိုင်ငံဘက်ကလည်းဒီထိုင်းနိုင်ငံရဲ့လုံခြုံရေးကောင်စီကလည်းပေါ့နော်ဒါထိုင်းနိုင်ငံတွင်မြန်မာနိုင်ငံသားတွေဒီလောက်ထိလုံခြုံရေးနဲ့ဝင်ရောက်လာမှုတွေအဆန်ချိန်တွေဝင်ရောက်နေတာတွေကကျွန်တော်တို့ဒါမြန်မာနိုင်ငံတွင်းရဲ့တိုးရတဲ့နိုင်ငံရေးအခြေအနေကြောင့်ဆိုပြီးတော့ဒီထိုင်းလုံခြုံရေးကောင်စီကတာဝန်ရှိတဲ့လူတွေကလည်းပြောနေကြပြီပေါ့အ
ော်တိုဘာလ28ရက်နေ့မနေ့ပိုင်းမှာပဲထိုင်းမြန်မာနယ်စပ်ရနောင်းမြို့ကနေချုံဖော်ပြည်နယ်တဲကိုမောင်းနှင်လာတဲ့လူနာတင်ရင်ကားနဲ့သူတည်ဆောင်လာတဲ့မြန်မာနိုင်ငံသား10ဦးကိုလည်းထိုင်းလုံခြုံရေးစစ်ဆေးရေးဂိတ်ကဖမ်းဆီးလိုက်ပါတယ်။အောက်တိုဘာလ28ရက်နေ့တနေ့တည်းမှာပဲထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်ဖမ်းမြို့နယ်အတွင်းဝင်ရောက်လာတဲ့မြန်မာနိုင်ငံသား52ဦးကိုလည်းနေကြားဆောင်တပ်ကဖမ်းဆီးခဲ့ပါတယ်။အခုလိုမျိုးနေ့စဉ်ထိုင်းနိုင်ငံတဲကိုမြန်မာတွေအလုံးရင်းနဲ့ဝင်ရောက်လာနေတာဟာမြန်မာနိုင်ငံတွင်းမှာဆက်အနာတင်းလိုက်ပြီးတဲ့နောက်ပြည်တွင်းမှာလဲပတ်နေတဲ့ဆက်ယုံအလုပ်ယုံတွေရပ်နားတာတွေမြန်မာပြည်ကနေထွက်ခွာသွားကြတာတွေကြောင့်မြန်မာနိုင်ငံသားတွေဟာအလုတ်ကန်အခက်အခဲတွေဖြစ်ရတယ်ဆိုပြီးကိုရဲမင်းကသုံးသပ်ပါတယ
်။ဒီဆက်အနာတင်းပြီးနောက်ပိုင်းနိုင်ငံကပို့ပြီးတော့ချက်တဲစင်းရလာတယ်။လုတ်ကန်ခွင့်လန်းတွေလည်းပျောက်ဆုံးကုန်တယ်။အဲပြီးတော့ကျွန်တော်ရှိပြီးသားကုမ္ပဏီတွေရှိပြီးသားဆက်ယုံတွေကလည်းကျွန်တော်တို့ကျန်ရပြီးတော့လုပ်ငန်းကြီးတွေပြီးတော့ဖတ်ကုန်သွားတာတွေညားလာတယ်ပေါ့
ထိုင်းနိုင်ငံထဲမှာလည်းကိုဗစ်ကပ်ဘေးကြောင့်ဆက်ရုပ်အလုပ်ရုံတွေရပ်နားထားပြီးအလုပ်ကန်အခွင့်အလမ်းတွေရဖို့ကလည်းခက်ခဲနေတာပါဒီအချိန်မှာမြန်မာနိုင်ငံသားတွေဟာနေ့စဉ်ဝင်ရောက်လာနေပေမဲ့အလုပ်ကန်ရဖို့ကခက်ခဲနေပြီးလူကုန်ကူးသမားတွေရဲ့တားကောင်တွေဖြစ်ရတယ်လို့လည်းကိုရဲမင်းကဆိုပါတယ်ထိုင်းနိုင်ငံထဲမှာမြန်မာနိုင်ငံသားတရားဝင်ရောတရားမဝင်ပါသုံးသပ်ချက်မနှဲရှိနေပြီးမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးဒုက္ခတွေနိုင်ငံရေးမတည်ငြိမ်မှုပဋိပက္ခတွေကြောင့်လည်းအင်းနီနာချင်းထိုင်းနိုင်ငံတဲကိုအထောက်ထားမဲ့မြန်မာတွေနေ့စဉ်ဝင်ရောက်လာနေစေဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။မကြာခင်မိနစ်ပိုင်းအတွင်းမှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ
်။ VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျို့ရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ်။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voaburmese ဖြစ်ပါတယ်။VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်။မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီရှင်။အခုဆက်လက်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်မှာကြားရမယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ဒီခဲ့တဲ့နှစ်ပတ်သုံးပတ်လောက်တွင်မှာဒီဖြာနာလူနာတွေပိုပြီးများလာတယ်ဆိုတာမှန်တယ်ပေါ့နော်။ဆိုတော့
ဒါကတော့မြန်မာနိုင်ငံမှာအောက်တိုဘာလတည်းဖြာနာတဲ့လူနာအရေးအတွက်ရုတ်တရက်မြင့်တက်လာတဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာတန့်စော်ရဲ့လူဒုနဲ့ကျန်းမာရေးအစီအစဉ်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအားကစားကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့ဦးကျော်စန်သားရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးကြည့်ရှုကြရအောင်ပါရှင်။ Federal Democracy စနစ်ဖွဲ့စည်းရေးရည်မှန်းချက်နဲ့စတင်ထူထောင်ရပ်တည်လှုပ်ရှားလာခဲ့တဲ့SNLD ကရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဟာအခုအခါပါတီတပ်တန်း33နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပေမဲ့မျှော်မှန်းချက်ပန်းတိုင်နဲ့ဝေးတဲ့ထက်ဝေးနေသေးတယ်လို့ပါတီဥက္ကဋ္ဌဆိုင်းညွန့်လွင်က VOA ကိုပြောပါတယ်ဘလို့အခက်ခဲတွေကြောင့်လဲဘလို့ကြော်လွှားနိုင်မလဲဆိုတာဦးဆိုင်းညွန့်လွင်နဲ့ဦးကျော်စန်သားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
တနုန်နဲ့ခင်ဗျာအရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဟာနှစ်ပေါင်း33နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဂုဏ်ယူပါရခင်ဗျာ congratulations ပါ။
Okay ကျေးဇူးပါဦးကျော်စံ
ပါ။ SNLD တီထောင်ခဲ့တဲ့ရွေးချက်ဟာစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးလို့ကျွန်တော်နားလည်ပါရယ်။ဒီရွေးချက်နဲ့နှစ်ပေါင်း33နှစ်ကြိုးပမ်းလာခဲ့တာဒီပန်းရဲ့ပေါင်းမြောက်ဖို့ဘလောက်များနှိမ့်ဆက်လာခဲ့ပလဲဆိုတာကိုအကြံပြင်းသုံးသပ်ပြလို့ရမလားခင်ဗျာပထမဆုံး။နှစ်ပေါင်း33နှစ
်လောက်ထုံကြတန်းကြဆက်လက်ဖြစ်ပြန်ပန်းကြီးကလုတ်ခဲ့ပြီးတော့ဒီနေ့ဒီချိန်မှာတော့ညွန်မှန်းတာတဲ့ကိစ္စတွေနဲ့ဝီးသတဲ့ဝီးနေတယ်လို့ပြောရမှာပါဆရာ
ဒီလိုစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးနဲ့ပတ်သက်ပြီးတော့ဒီမှန်းကြဝေးနေရတာဟာဘာကြောင့်လဲတိုင်းသားပြည်သူချင်းချင်းစိတ်ဝမ်းကွဲသလားကျွန်တော်အတွေ့အကြုံကတော့ကျွန်တော်ကြောင်းတွေမှာရက်ွက်တွေမှာအတူတူနေခဲ့ကြတယ်ဘာမှပြောင်းရတဲ့စိတ်ဝမ်းကွဲပြီးမင်းကရှမ်းပဲမင်းကရခိုင်ပဲမင်းကဗမာပဲဆိုတာဘယ်တော့မှခွဲခြားပြောဆိုတာမတွေ့ရပါဘူးဆိုတော့ပြည်သူလူထုအကြမ်းမှာစိတ်ဝမ်းကွဲမှုမဟုတ်ဖဲနဲ့အထက်အောက်ပေါ်လေအာဏာပိုင်တွေအကြမ်းမှာများကွဲနေတာများလားအဲ့လိုများခွဲခြားလို့ရသလားအခုစိတ်ဝမ်းကွဲနေတဲ့ဘဝကဘယ်လိုလဲဆိုတာနည်းနည်းပြောပြပါလားခင်ဗျာဘယ်လိုစဉ်းစားနေပါလဲ
အရင်တုန်းကဆရာရဲ့အရင်တော့ဖက်ဒရယ်လို့ပြောလို့မရပါဘူးဖက်ဒရယ်ပေါ်မှာအယူအဆတွေကတော်တော်ကြီးကွဲပြားပါပဲဖက်ဒရယ်သူပြောလိုက်တာနဲ့အဲ့ဒီကခွဲထွက်မယ်လို့ပြောခဲ့ကြတယ်ရှင်းစချင်းဒီကေပေါ်ပြီးနောက်ပိုင်းမှာတော့ဒီ90နောက်ပိုင်း2000ပေါ့ဝင်ကျန်လောက်ပါဒီစားပြီးအားလုံးကဖက်ဒရယ်ပြည်တော်စုဖြစ်ပေါ်ရေးနဲ့ပတ်သက်လို့အားလုံးကတတမောတဲ့ပါပဲအစိုးရလုပ်တဲ့လူတွေကလည်းပဲဖက်ဒရယ်ပြည်တော်စုလုပ်ကြမယ်လို့ပြောတယ်တိုက်ခံရလဲဖက်ဒရယ်ပြည်တော်စုပဲပြောပါလေတခါမကွဲမကြားတဲ့စိတ်သားတကူကလေဒီမိုကရေစီနိုင်ငံစနစ်ထူထောင်မယ်ဆိုတာကလေအလုံးအပ်အတန်နဲ့ပဲပြောပါလေဒီအတန်ညနားထောင်မယ်ဆိုတော့ဆရာပြောလို့ကွဲကြားတာတော့မရှိတော့ဘူးသူတို့လည်းပဲအားမကူဖြစ်မလာဘူးခုနကကျွန်တော်ပြောပြလို့ပဲတတိယဝီဝီပါတယ်
အဲ့ဒါဘာကြောင့်လို့သုံးသပ်ရပါလဲခင်ဗျာ
လူတွေရဲ့စဉ်းစားချက်လို့ကျွန်တော်ထင်ပါတယ်ဒီပြည်တော်စုပေါ်မှာအာရုံထားလာပြီးတော့ဒီမိုကရေစီပေါ်မှာအာရုံထားလာတဲ့စာလို့ရှိရယ်ကိုယ်အဖွဲ့အစည်းကိုယ် institution ကိုယ်အုပ်စုဘာသာရှိတဲ့ကိုရောက်နေတယ်လို့မြင်ပြတယ်ပြည်တော်စုကိစ္စကိုအရင်ဆုံးရှေ့ကမှနံပါတ်1ထားပြီးစဉ်းစားမယ်ဒီမိုကရေစီစိတ်ကကိစ္စကိုစပြီးအဓိကထားပြီးတော့စဉ်းစားနေဆုံးအဲ့လိုတော့ဖြစ်မယ်လို့မထင်ဘူး။ဒါပေမဲ့ခုကတော့အုပ်စုကိစ္စတွေ အဖွဲ့အစည်း institution ကိစ္စတွေတော့ပုဂ္ဂိုလ်ကြီးနော်ဟိုသူတို့ယုံကြည်ကိုယ်ခွင့်တဲ့အားထားတဲ့အားကိုးတဲ့ပုဂ္ဂိုလ်ကြီးတွေအဲ့ဒါတွေကြောင့်အဲ့ဒါတွေကိုယ်ပြီးတယ်လို့ထင်ပါတယ
်အခုနောက်ပိုင်း February မှာအာနာသိန်းခံရပြီးနောက်ဒီမိုကရေစီလိုလာတဲ့ပြည်သူတွေနောက်ပြီးတော့ NUG တို့တခြားတိုင်းရင်းသားတွေဘက်ကလည်းပဲစိတ်ဝမ်းကွဲပြားမှုတွေကိုအတတ်နိုင်ဆုံးချော့ချမယ်ဘာသာရေးလူမှုရေးကွဲပြားမှုတွေကိုလည်းသူတို့ Union Side တော့တပေါင်းတစည်းရဲ့သဘောထားကြမယ်နောက်ပြီးတော့ဒီအနာပိုင်းတွေဘက်ကလည်းပဲ Federal ပြည်ထောင်စုဖို့ဆောင်ရေးဆိုတာကိုတင်းတင်းကြဲကြဲပြောလာတာကိုကြားနေရပါတယ်ဆိုတော့ဘလောက်လက်တွေ့ဖြစ်လာနိုင်မလဲကျွန်တော်စဉ်းစားမိပါတယ
်နှစ်ဖက်စလုံးကပြောနေတယ်ဆိုရင်အဲ့ဒီအချိန်တွေထူတော်ဘောကတော့လက်တလောမှာတော်ပြီးခက်တယ်တစ်ဖက်နဲ့တစ်ဖက်ကဟိုနိုင်ငံလို့မရတော့အောင်ဖြစ်နေဖြစ်နေကြတဲ့အခါကျတော့ဒီမူကြီးနိုင်ငံရေးစနစ်ထူတော်မှုတော့ပုံပြီးတော့မှအခက်ကြီးဖြစ်နေတယ်နောက်ပြီးဒေတာအသီးသီးမှလည်းပဲနိုင်ငံရေးပြည်ပက်ခတ်မဟုတ်တော့ပဲနဲ့တိုက်ရေးခတ်ရေးစစ်ရေးပြည်ပက်ခတ်တွေဖြစ်လာတဲ့အခါကျတော့ပုံပြီးတော့ဟိုအလောင်းကြီးတယ်လို့တော့အဲ့ဒီမှတ်ချက်ကိုပေးခြင်းဖြစ်ပါတယ်
တိုင်းရင်းခိုင်ရေးဆိုလို့ကျွန်တော်စဉ်းစားတယ်တကယ်တော့ဒီဒီမိုကရေစီစနစ်နဲ့ငင်းညာစွာဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ရင်တော့အကောင်းဆုံးပေါ့ခင်ဗျာဒီလိုဖြစ်ဖို့အတွက်ဟို SNLD မပေါ်ပေါက်ခင်လွန်ခဲ့တဲ့33နှစ်မကဘူးလွတ်လပ်ရေးရပြည့်နောက်ပိုင်းမှလည်းကြိုးပမ်းခဲ့ကြတာရှိပေမဲ့ဒီလိုကြိုးပမ်းမှုမအောင်မြင်လို့တနက်ကင်တော်လှန်ရေးတွေပေါ်ပေါက်လာရသလားဆိုတာအခုခါမှာတဖြည်းဖြည်းလူတွေတောင်သဘောပေါက်လာလိမ့်မယ်လို့ထင်ပါတယ်ဆိုတော့အခုလက်နက်ကင်တော်လှန်ရေးကိုရပ်ပြီးတော့ဒီလိုငင်းငန်းဇော်နဲ့ဖြည့်ရှင်းနိုင်မဲ့အခြေအနေရောဖြစ်နိုင်ပါမလား
ဟုတ်ပါလားအရင်ဆုံးကတော့လွတ်လပ်ရေးရဖို့ပေါ့သူကနောက်ပိုင်းမှာတော့ဒါဖယ်ရယ်ပြည်တော်စုထူထောင်ဖို့ဆိုတဲ့အလောက်တွေထိုက်သွားကြတာပါဒီမိုကရေစီရရှိရေးနဲ့ပတ်သက်လို့လက်နက်ကင်တော်လှန်ရေးလက်နက်ကင်တိုက်ခိုက်တာမရှိခဲ့ပါဘူးအခုကြတော့အဲ့အပိုင်းဒီပေါ်လာတာတွေ့ရတယ်မတ်ချက်ဖြူရှင်တယ်ဖက်ဒရယ်ပြည်တော်စုထူထောင်ရေးထက်စားလို့ရှိရင်ဘလို့ဆိုရယ်ဒီတိုက်တာခိုက်တာကအာဏာရှင်ဆရာအာဏာရှင်တိုက်ဖြည့်ရေးစားဖြည့်ပေါ့နော်ဟိုဒီမိုကရေစီပေါ်ပေါ်ဆောင်ရေးဘက်ကိုပို့ပြီးတော့နိုင်ငံရေးအရာပေါ်ဆောင်တာမဟုတ်တော့ဘဲနဲ့ခုခံတိုက်ခိုက်တယ်လို့သူတို့ပြောကြတာပေါ့ဗျာအဲဝန်ထဲဆရာကောင်းတာပေါ့ဆရာလည်းအဲ့ဒါဖြစ်လာတာ
ဆိုတော့စစ်ကောင်စီဘက်ကတော့အခုတိုင်းသားတွေကိုပူပြီးတော့စီးအောင်လာတယ်လို့ပြောရင်ရမယ်လို့ထင်ပါတယ်တိုင်းသားတွေကိုဖက်ဒရယ်စနစ်ဖြစ်အောင်ပေးပါမယ်လို့အခုရွေးကောက်ပွဲမှာအထူးကြကုစားပြုတဲ့စနစ်ကိုကျင့်သုံးမယ်လို့အမျိုးမျိုးပြောနေပါတယ်ဆိုတော့လက်တွေ့ကဖြစ်နိုင်ပါသလားဟိုစီးအောင်တယ်ဆိုတော
့ဥပဒေရပါပဲလို့ပြောလို့ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ဒါဆိုလည်းဒီ PR ကိုတပ်တယ်လို့ပြောမယ်ဆိုတော့ PR မှာရောနောပြီးတော့လွတ်ဖို့ပဲရတယ်အားလုံး PR စနစ်ကိုရှင်းသုံးဖို့ဆိုတာအများအခက်ခဲရှိတယ်။ဒါလွတ်ရှင်းတယ်ဆိုတော့ရတယ်အဲ့ဒါပါလဲဆိုတော့မဆောက်ရှိချေကောင်းတွေကိုပြင်မှရပါမယ်။ PR စနစ်မှာအားလုံးပါဝင်ခွင့်ရလာမယ်ခဲ့။ကောင်းပါတယ်။သူတို့လည်းပဲသူကနိုင်ငံရေးပါတီမရှိတဲ့လူမျိုးတွေနိုင်ငံရေးပါတီမရှိတဲ့အုပ်စုတွေအားလုံး PR လုပ်လည်းပဲသူတို့အတွက်ပါမကူစလဲရပါမဟုတ်ပါဘူး။ဆို PR စနစ်ရဲ့အဓိကအခက်ခဲကတော့တတော်ရှိချေကဥပဒေအနေပြဌာန်းထားတဲ့25ရာခိုင်နှုန်းပေါ့နော်ရွေးကောက်မခံရဘဲနဲ့လွတ်တော်တဲကိုရောက်နေတဲ့25ရာခိုင်နှုန်းရှိနေတဲ့ပြဿနာပါအဲ့ဒီကိစ္စရှိနေတဲ့ရော PR စနစ်ဟာပြတ်သားတယ်အလိုမပြောလို့မရနိုင်ပါဘူးဟု
တ်ကဲ့
နောက်တစ်ခုကကျွန်တော်က PR စနစ်ထက်စာလို့ရှိရအခုလက်ရှိတောက်လောင်နေတဲ့ပြည်ပခတ်တွေကိုဘယ်လိုနည်းနဲ့ဖြေရှင်းရမလဲဆိုတော့ပုံပြီးကျွန်တော်စိတ်ဝင်စားတယ်အကျွန်တော်တရားပြနေလေကျွန်တော်ပြောမှဆို။အကြောင်းလဲဆိုတော့ဒီလိုဒါပြိပက္ခတ်တွေဖြစ်နေနေလေဆိုတရားမျှတတဲ့ရွေးကောက်ပွဲကဘယ်လိုနည်းနဲ့မှမဖြစ်နိုင်ပါဘူး။ရွေးကောက်ပွဲဖြစ်ချင်ဖြစ်နေအတင်းကြလုပ်တဲ့ရွေးကောက်ပွဲတွေဖြစ်နေ။ဒါပေမဲ့လူတွေတည်ကြမယ်၊နားကြမယ်၊ရွေးတဲ့တွေဖြစ်ကြမယ်။အဲ့ဒီအချိန်မှရလာတဲ့ရွေးကောက်ပွဲဆိုတော့နိုင်ငံတကာလည်းအတိမတ်ပြုမှာမဟုတ်ပါဘူး။ဆိုတော့အခုဖြစ်နေတဲ့ပြိပက္ခတ်တွေတရားမတရားလာကြည့်မှုတွေဟာလာမည့်တနေ့အတွင်းမှာကြည်ပြောက်မှုဆိုတာတော်တော်လေးကိုကြိုးစားယူမှဖြစ်နိုင်တယ်လို့ကျွန်တော်တို့အဲ့လိုယူဆမိပါတယ်။အဲ့ဒါကျွန်တော်တို့ကစိတ်မချမ်းသာစရာဖြစ်တယ်။နောက်ပြီးတော့ကိုယ်ကယောဂါကလည်းမပြီးသေးဘူးလေ။အခုဖြစ်နေတဲ့ကိစ္စအားလုံးက နောက်ဆက်သွဲအကျိုးဖြစ်တဲ့ပညာရေးတွေ၊ကျန်းမာရေးတွေ၊စီးပွားရေးတွေစပြင်းလာပြီ။တစ်ပြေးနဲ့စိုးရိမ်တဲ့အနေအထားကြီးရောက်လာတာပေါ့နော်။ဒီဟာတွေကိုကျွန်တော်အနေနဲ့စိုးရိမ်တယ်။တချို့ကလည်းအလိုစိုးရိမ်တာကတရေပေါ်နေတယ်လို့စပြင်းပေါ်များအဲ့လိုဒီလိုဆိုင်တူတဲ့အခါကျတော့အစ်စ်တင်ဝင်လာတယ်ရှိပါလေ
။
ဟုတ်ကဲ့။ဒါတော့ဟိုတက်မတူကြတော့လက်ခံမှာပါသူပြောလို့ရပါလား
။လောလောဆယ်တိုင်းနေခိုင်းနေရတဲ့ကိစ္စဟာသိပြီးတော့အရေးကြီးတယ်လို့ဆိုပါတယ်မှန်ပါတယ်ကျွန်တော်လည်းလုံးဝသဘောတူပါတယ်အဲ့ဒီကိစ္စပြင်းရင်းနိုင်ရင်မဲ့အလားအလာကောမြင်ပါသလားဒီကိစ္စကထွက်ပေါက်ရရှိရေးလမ်းစများရှိပါသလား
အယူအဆဆုံးပြောရတော့မရှိပါဘူးဘာလို့ကျွန်တော်တို့ကျွန်တော်တို့နိုင်ငံရေးပါတီဖြစ်တဲ့အတွက်လက်လက်မမြင်နိုင်ပါဘူးအခုကနှစ်ဖက်စလုံးကနိုင်မဖြစ်နေဆိုတဲ့အနေအထားမျိုးရောက်နေတယ်နှစ်ဖက်စလုံးကနိုင်မဖြစ်နေဆိုတဲ့ကိစ္စရှိလာတဲ့အခါကျပို့ပြီးတော့ပြင်းထန်လာတယ်။သူတို့ရှမ်းချင်းချင်းတပ်တွေတိုက်နေတယ်ဒါရှိပါလား။ဒီ SSPP နဲ့ WRCS နဲ့တိုက်နေတာရှိပါလား။ဒါယူသားပွင့်လင်းပြောရကျွန်တော်ကအပတ်စလုံးမှုပြီးတော့စိစားဆောင်ရွက်နေပါလား။ကုန်ချင်းချင်းကိစ္စတော့မှကျွန်တော်တို့မစွမ်းနိုင်ပါဘူး။ဒီတနိုင်ငံလုံးဖြစ်နေတဲ့ PDF တွေနော်ဒီ SAC တပ်တွေနဲ့ကိစ္စတွေဖြစ်နေတဲ့ကိစ္စတော့ကျွန်တော်တင်နေကျွန်တော်မလုပ်နိုင်ဘူးခင်ဗျ။တိုးတော်လည်းပဲနီလန်းကတော့ဒီနေ့ထိမတွေ့ဘူးဆိုတော့ကျွန်တော်လက်လျှော့လို့တော့မရပါဘူး။ကျွန်တော်စဉ်းစားမှာပါပဲ။သူတို့လည်းပန်းချတဲ့အချိန်ကိုစောင့်မလား။လက်ပန်းချတဲ့အချိန်ကလည်းပြီးဘူး။သူတို့ကလည်းဖုတ်ဖို့ကြည်ပြီးဆိုတဲ့အခါကျတော့စောင့်လို့မဖြစ်ပြားဘူး။စပြီးတော့နော်။ပြောမယ်ဆိုတော့ကျွန်တော်လည်းတော်တော်လေးကိုစိတ်ဆင်းရဲပါလေ။ဒီပေါ်မှာလည်းစုပ်ပူပြီးမှုကြီးလာရှိပါလား။
ဟုတ်ကဲ့နောက်ဆုံး1 minute တင်ပါရဲအဲ့ဒီဟာကတော့အဲ့ဒီတော့နိုင်ငံတကာရဲ့ရာဝင်စစ်ဆေးမှုကောအခုအာဆီယံကိုတော့တွန်းပြနေကြရပါပဲနောက်ပါအ
ဲ့ကျွန်တော်နားလည်တလောက်ကတော့နိုင်ငံတကာကိုဒီ SSC ဘက်ကတိတ်တော့မကြိုက်လောက်ဘူးလို့ကျွန်တော်ထင်တယ်ဒါပေမဲ့အခုဖတ်နေရတဲ့သတင်းတွေအရဆိုတော့သူတို့လည်းပဲဒီနိုင်ငံတကာကိုလက်လွတ်လို့မရဘူးဆိုတာသဘောပေါက်တဲ့သဘောရှိပါတယ်ဒီ AUG ဘက်ကတော့ဒါနိုင်ငံတကာဘက်ကိုသူအားကိုးရတာပေါ့နော်ဒါတော့လည်းခုခုနကကျွန်တော်ပြောသလိုတူတူများများကတော့ကျွန်တော်ထင်တယ်ဒီစီးရေးတိုင်းခိုင်ပြည်သက်ခတ်တွေဖြစ်နေတဲ့ကိစ္စကတော့နိုင်ငံတကာရဲ့အားနည်းမှမရနိုင်ဘူးလို့ကျွန်တော်ထင်တယ်။နိုင်ငံတကာပဲအားကိုးရမယ်ဒီတာပြီးတော့ပါလို့
ဥကျော်စံသားရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင်SNLD ပါတီဥက္ကဋ္ဌဆိုင်းညွန့်လွင်နဲ့တုံသက်ဆွေးနွေးကြတာပါ။ကြာသပတေးတွေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိတင်ဆက်နေတာပါရှင်။အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံမှာအောက်တိုဘာလတဲ့ဖြားနာတဲ့လူနာအရေးအတွက်ရုတ်တရက်မြင့်တက်လာတာကြောင့်ကူးစက်မခံရစေဖို့ကာကွယ်ရေးနည်းလမ်းတွေအကြောင်းဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါရရှင်။
မြန်မာနိုင်ငံမှာအော်တိုဘားလာထဲမှာဖျားနာလူနာတွေပြန်ပြီးများလာတာကြောင့်ကိုဗစ်စရုပ်ထလိုင်းဖြစ်ပြီလားဆိုပြီးဆိုရင်ပူပန်နေတဲ့သူတွေရှိပါတယ်။ဖျားနာလူနာတွေရုတ်တရက်မြင့်တက်လာတာဟာဘယ်လိုအကြောင်းလဲကြောင့်ဖြစ်နိုင်ပါလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်။နံပါတ်1အနေနဲ့ဆရာအနေနဲ့ပြောရမယ်ဆိုရင်တော့အခုပြီးခဲ့တဲ့2ပတ်3ပတ်လောက်တွင်မှာဒီဖျားနာလူနာတွေပိုပြီးများလာတယ်ဆိုတာမှန်တယ်ပေါ့နော်။ဆိုတော့ပြီးခဲ့တဲ့ဇူလိုင်ဩဂတ်စက်တင်ဘာ3လအတွင်းမှာဆရာတော့ကိုဗစ်တတိယလိုင်းနေနဲ့လူတွေအများကြီးကိုဗစ်ရောဂါတွေဖြစ်ကြတယ်သေဆုံးမှုတွေလည်းအများကြီးပဲကြုံခဲ့ကြတယ်ဆိုတော့ဩဂတ်လကောင်ကစပြီးတော့တဖြည်းဖြည်းချင်းဒီကိုဗစ်ဖြစ်ပွားမှုနဲ့ရောဂါဖြစ်တဲ့တွေ့ရှိမှုနှုန်းတွေတဖြည်းဖြည်းကျလာတယ်သေဆုံးမှုတွေလည်းကျလာတယ်ပေါ့နော်ဒီအဲ့တော့စက်တင်ဘာလကောင်နဲ့ဒီအောက်တိုဘာလဇန်ကနေစပြီးတော့ဖြားနာတဲ့လူနာလေးတွေဆရာတို့စီမှာလာတာများတယ်တနေ့တနေ့ဟိုဒီ9ရောက်နဲ့10ရောက်လောက်ကဆရာတို့ဖြားနာလူနာကိုဆရာအနေနဲ့ကြည့်ရတယ်ပေါ့နော်အဲ့ဒီခါမှာဆရာတို့သူတို့ကိုဟိုလူနာတွေနေ့ကလည်းကိုဗစ်ဖြစ်မှကြောက်တယ်နောက်ဆရာတို့ကလည်းပို့ပြီးစိုးရိမ်တယ်ကူးစက်မှုတွေဖြစ်မှဆိုးတယ်ပေါ့နော်ဒါကြောင့်သူတို့စနစ်တကျစစ်ဆေးလိုက်တဲ့အခါမှာအများစုကဒီနှာခေါင်းတိုးပတ်ယူတဲ့ RDD test မှာ negative ဖြစ်တယ်နောက်တစ်ခါဆရာတို့သွေးတွေစစ်ဆေးပြီးကြည့်လိုက်တဲ့အခါမှာလည်းဒီကိုဗစ်ကြောင့်တွေ့ရတဲ့တက်တဲ့ဓာတ်တွေမြန်မြန်ဆဆတက်နေတာမျိုးမတွေ့ရဘူး။နောက်သူတို့ဆက်ပြီးကြီးလိုက်တဲ့အခါမှာအများစုက9ရက်လောက်တွင်းမှာပြန်ပြီးပျောက်ကင်းသွားတယ်။အဆုတ်ထိခိုက်မှုမရှိဘူး။အောက်ဆီဂျင်ကျတာတွေမတွေ့ရဘူးပေါ့နော်။ ဒါကြောင့်မလို့ဆရာတို့ကဒီလက်တလောပြီးခဲ့တဲ့နှစ်ပတ်သုံးပတ်အတွင်းမှာအဖြစ်များနေတဲ့ဖျားနာလူနာအများစုသည်ကိုဗစ် -19 ရောဂါကြောင့်မဟုတ်ဘဲနဲ့ဒီရာသီတုတ်ကွေးဒါမှမဟုတ်ရင်ဘက်တီးရီးယားအင်ဖက်ရှင်ပေါ့နော်အဲ့ဒါတွေကဘာဖြစ်လို့လဲဆိုရင်အသက်ရှူလမ်းကြောင်းအပေါ်ပိုင်းကိုဗိုင်းရပ်စ်ပိုးဝင်တာရယ်ဘက်တီးရီးယားပိုးဝင်တာရယ်နှစ်ခုပေါ့အဲ့မှာမှာဘက်တီးရီးယားပိုးတွေကြောင့်လည်းဖျားနာလေကြောင်းနာတာတွေဖြစ်နိုင်တဲ့အခါမှာအဲ့လိုလူနာတွေသွားပြီးအများဆုံးတွေ့ရတယ်ပေါ့နော်ဒါကြောင့်မလို့ဒီနှစ်ပတ်သုံးပတ်တည်းမှာဖျားနာလူနာတွေများပြားလာခြင်းဒီကိုဗစ်ဒီလူနာတွေပြန်များလာတာမျိုးသရုပ်ထလိုင်းအနေနဲ့ပြန်ပြီးမြင့်တက်လာတာမျိုးမဟုတ်ဘဲနဲ့ကိုဗစ်ဗိုင်းရပ်စ်ပတ်ဝန်းကျင်မှာနှဲပါသွားတဲ့အချိန်မှာကြံတဲ့ငကူပူရင်းရှိပြီးသားရာသီတုတ်ကွေးဗိုင်းရပ်စ်တွေအခြားဘက်တီးရီးယားတွေလေဦးထဲမှာပြန့်နှံ့ပြီးတော့ဒီလူတွေရဲ့ခန္ဓာကိုယ်ထဲဝင်ရောက်ပြီးတော့လက္ခဏာတွေပြသမှုဖြစ်တယ်လို့ပဲဆရာအနေနဲ့တော့ထင်မြင်ဆမိပါ
ကိုဗစ်ကြောင့်ဖျားနာတာပဲဖြစ်ဖြစ်ရာသီတုတ်ကွေးကြောင့်ဖျားနာတာပဲဖြစ်ဖြစ်ကူးစက်မှုနည်းလမ်းတွေဟာအတူတူပဲဖြစ်တာကြောင့်ကိုဗစ်ကာဝေးနီလန်လေးကိုပိုပြီးထိရောက်အောင်လိုက်နာဆောင်ရွက်တင်တယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကပြောပါတယ
်လေထုထဲမှာပြန့်တက်နေသောတခြားဗိုင်းရပ်စ်များဘက်တီးရီးယားများခန္ဓာကိုယ်ထဲကိုဝင်ရောက်ပြီးမှလက္ခဏာတွေဖြစ်တာပေါ့နော်အဲ့တော့ဒီဘက်ကပြန်ကြည့်မယ်ဆိုရင်ဆရာတို့ဒီဖြာနာလူနာတွေများပြားလာခြင်းဒီကိုကာကွယ်တဲ့နီးစနစ်မှာလိုအပ်ချက်လေးတွေရှိနေတယ်လို့ဆရာအနေနဲ့တော့သုံးသပ်မိတယ်ပေါ့နော်ဘာလို့လဲဆိုရင်ဆရာတို့ COVID-19 ရောဂါအတွဲကာဝေးတဲ့နီးစနစ်တွေဒီဥမာလူအပြင်ထွက်လို့ရှိရင် mask တက်မယ်လက်မကြာခဏဆေးမယ်တယောက်နဲ့တယောက်၃မိ၆ပေကွာဝေးရနေမယ်ဆိုရင်ရှေ့မှာဆရာတို့ပြောခဲ့တဲ့လေထုတွေကပြန့်တတ်တယ်ဘက်တီးရီးယားပိုးတွေရောတခြားဗိုင်းရပ်စ်ပိုးတွေရောကာကွယ်ပြီးသားဖြစ်နေရမယ်ပေါ့နော်အဲ့တော့ကာကွယ်တဲ့နီးစနစ်တွေ၃နေနဲ့ဖြားလာပြီဆိုတဲ့အထဲမှာကိုယ့်ရဲ့ကာကွယ်တဲ့နီးစနစ်မှာချုပ်ရင်းမှုရှိလို့အဲ့ဒီအနေနဲ့ဖြတ်သန်းပြီးတော့ဒီအခြားဗိုင်းရပ်စ်ဘက်တီးရီးယားခန္ဓာကိုယ်ထဲကိုဝင်ရောက်လာတယ်လို့ယူဆနိုင်တယ်အဲ့တော့ဆရာအနေနဲ့မှာကျင်တာကဒီအချိန်မှာဖြားနာတဲ့လူတွေပိုပြီးမြင့်တက်လာတယ်တခြားဗိုင်းရပ်စ်နဲ့ဘက်တီးရီးယားကြောင့်ရောဂါပိုးတွေကူးစက်မှုတွေရှိနေတယ်ဒါတွေကိုကာကွယ်ဖို့ဒီ COVID-19 ကာကွယ်တဲ့နီးစနစ်တွေကိုပဲပို့ပြီးတော့စနစ်တကျနဲ့တည်တည်ကြာကြာလုံဆောင်မှုလိုအပ်နေသေးတယ်ဆိုတာပေါ်ပြနေတယ်လို့ပြောခြင်းတယ်ပေါ့နော်အဲ့တော့ပြန်ပြီးပြောမယ်ဆိုရင်အခုချိန်မှာကာဝယ်ဆေးတွေလည်းထိုးပြီးကြပြီနောက်တကား COVID တတိယလိုင်းနေနဲ့လည်းနေသွားပြီကိုကိုယ်တိုင်လည်းဖြစ်ပြီးပြီနောက်ကိုနားလူတွေကလည်းတည်တဲ့လူလည်းပါတယ်ကာကွယ်ဆေးထိုးပြီးတဲ့လူလည်းပါတယ်ဆိုပြီးတော့လို့ဒီကာကွယ်တဲ့နီးစနစ်တွေကိုချော့ချလိုက်ရင်တခြားဘက်တီးရီးယားဗိုင်းရပ်စ်ကြီးကိုခန္ဓာကိုယ်ရယ်ဝင်ရောက်ပြီးဖျားနိုင်နိုင်တယ်ပေါ့နော်ဆိုတော့အသက်အန္တရာယ်မရှိတော့လဲလုပ်ငန်းဝင်ပြတ်နိုင်တယ်နောက်ဆေးရုံဆေးပင်းကမ်းသွားတယ်ကုန်ကြစည်တွေရှိအောင်ကိုပတ်ဝန်းရင်ကိုယ့်ရဲ့အိမ်သူအိမ်သားတွေလည်းကူးစက်နိုင်တယ်နောက်ဒီတစ်ခေါက်ဖြစ်တဲ့ဒီဖျားနာခြင်းကလည်းအိမ်သူအိမ်သားတွေကူးစက်တာဆရာတို့ဖီသားစု3ခု4ခုလောက်မှတွေ့ရတယ်ပေါ့နော်ဒါကြောင့်ဒီအခုတွေ့တဲ့ COVID-19 မဟုတ်တော့လဲတယောက်ကနေတယောက်ကူးစက်နိုင်တဲ့ဘက်တီးရီးယားနဲ့ဗိုင်းရပ်စ်ကာကွယ်ရေးနည်းစနစ်တွေပို့ပြီးတော့သတိထားဆောင်ရွက်တင်တယ်လို့ဆရာနေနဲ့အကြံပြုချင်ပါတယ
်။မြန်မာနိုင်ငံမှာအော်တိုဘားလာလဲမှာဖြာနာလူနာအရေးအတွက်ရုပ်ပြဲမြင့်တက်လာတာကြောင့်ကူးစက်မခံရစေဖို့အတွက်ကာဝေးနီလန်တွေကိုအရင်ကထက်ပိုပြီးဖြူဆိုင်လိုက်နာဆောင်ရွက်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျွန်တော်ကတော့ပ
ါ။ဒေါက်တာသက်စောရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာရှင်မတာခင်မှာတော့နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြနေတဲ့အားကစားကဏ္ဍကိုတင်ဆက်မှာပါ VOA မြန်မာပိုင်းကနေအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်နေရမှာဒီကနေ့ညပိုင်းအစီအစဉ်မှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်တိုင်းရင်းသတင်းလွှာစတာတွေကိုတင်ဆက်မှာပါရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။အခုတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။
အဲ့ဒီ Jennifer Timmy အရင်ကဒီအရှိတော်အစားအောင်စားပြိုင်ပွဲတွေမှာမြန်မာနိုင်ငံကိုကိုစားပြုပြီးတော့အချိန်တော်တော်များများလေးဝင်ပြိုင်ခဲ့တယ်အားကစားတော်တော်များများမှလည်းဝင်ရောက်ကစားခဲ့ပြီးတော့စုစိတ်ပေါင်းများစွာယူပေးခဲ့ပေါ့အရင်ရင်းဆုံးဒီလက်ရွေးစင်အဖြစ်နဲ့ဒီအရှိတော်အစားအောင်စားပြိုင်ပွဲကိုဝင်ပြိုင်ပြခဲ့တဲ့ခုနှစ်လေးနဲ့အားကစားနည်းလေးကိုအရင်ဆုံးပြောပ
ြဟုတ်ကဲ့ဟုတ်ကဲ့အာဂျာဗာ third sea games မလေးရှားမှာအဲ့ဒါမှာဦးဆုံး1965မှာမလေးရှားမှာစပြီးတော့ဝင်ပြန်ခဲ့ပါတယ် short put နဲ့ဟိုတံပြားတန်လုံးနဲ့ volleyball ဝင်ပြန်ခဲ့ပါတယ်အဲ့တော့ကတန်လုံးကတော့ကျွန်တော်ဘာမှမရခဲ့ပါဘူးအဲ့ဒီမှာ first ဥဆုံးကစားတဲ့ပွဲပါအဲ့ဒီမှာစကစားပါပြီ
ဟုတ်ကဲ့အဲဘယ်နှခုနဲ့ဒီဒီဒီအရှိတော်အစားအစားပန်ပွဲကိုကစားပစ်ခဲ့တာလဲ
အာကျွန်မ30 games 3ချိန်မြောက်ခရဲနဲ့ဆက်ကစားခဲ့တာ73ချိန်မြောက်အထိပေါ့လေဟာ83ခုနှစ်အထိကျွန်မကစားခဲ့ပါတယ်73နှစ်မြောက်အထိအဲ့မှာကစားခဲ့ရအောင်တခါ91မှာ90ခုနှစ်မှာတခါ golf နဲ့တခါဆက်ပြီးတော့ကစားခဲ့ပါတယ်ကျွန်းဆွေကို10ချိန်ပေါ့လေ10ချိန်ကြားမှာ Asian Games ကြီးသွားခဲ့ပြီးပါတယ်
ဒီရဒီအာဂဇာနီတော်တော်များများဒီဝင်ကစားခဲ့အဲ့အာဂဇာနီဝင်ပြန်ခဲ့တဲ့အာဂဇာနီတွေနဲ့ဒီရခဲ့တဲ့စုတစိတ်လေးလည်းပြောပြပေးပါ
ဟောဝင်ပြန်ခဲ့တာတော့ဒီမှာတန်လုံးပြစ်ခဲ့တံပြားပြစ်ခဲ့လန်ဒန်လည်းဝင်ပြန်ခဲ့ပါတယ်ဗောလီဘောလည်းဝင်ခဲ့ပြန်တန်လုံးတံပြားမှာဆိုရင်ဂျပန်အားလုံးရွှေစိတ်18ခုရခဲ့တယ်ဗောလီဘောမှာတစ်ခုကစားရခဲ့ဘူးဆိုအဲ့ဒါအားလုံး18ခုနောက်တံပြားမှာတက်လုံးမှာ73ချိန်မြောက်မှာကျွန်မငွေတစ်ခုရခဲ့တယ်။လှန်တက်မှာကျွန်မငွေတစ်ခုရခဲ့ဘူးပါတယ်။ဗောလီဘောမှာလည်းငွေတစ်ခုရွှေတစ်ခုရခဲ့ဘူးပါတယ်။ဆိုအားလုံးပေါင်းကျွန်မအားလုံး18ခု။နောက်စင်ကာပူ Open ဆိုပြီးတော့ကျွန်တော်တို့တခါဖွင့်ထားပါတယ်။အဲ့မှာတခါသွားတော့ရွှေတစ်ခုရခဲ့ဘူးပဲ။နောက်အသက်45နှစ်အထက်တခါရွှေတစ်ခုရခဲ့ဘူးပါတယ်။အားလုံးတွက်ကြည့်လိုက်တော့games အပြင်ပေါ့လေအားလုံးဆိုရင်ကျေစုခု20ပါဟု
တ်ကဲ့အဒီကဒီအားကစားနည်းတစ်ခုတည်းမဟုတ်ဘဲနဲ့ဒီအားကစားနည်းတော်တော်များများကစားပစ်ခဲ့တာဘယ်လိုကြောက်မှာလဲဆိုတော့နည်းနည်းတော့ပြောပြပါ
အားကစားနည်းတော်တော်များများကစားခဲ့ရဆိုတော့ bingo သူ့ရဲ့ bingo gifted ဘမလိုပြောရင် bingo ပေါ့ gifted ကပါပြီးသားဖြစ်နေတော့ကျမဘာကစားလို့ရတယ်ရတယ်ပေါ့တစ်ခုနဲ့တစ်ခုဆက်ဆက်ပြီးကစားလို့ရတယ်လို့ပြောရမှာအဲ့လိုမျိုးလေ
အဲ့ဒီဒီမြမဂုံဆောင်အားကစားသမားတစ်ယောက်ဖြစ်လာလို့ဆိုတော့ဒီလူငယ်ကစားသမားဘဝမှာဘယ်လိုဖြတ်သန်းခဲ့ရတယ်ဘယ်လိုကြိုးစားအားထုတ်ခဲ့ရတယ်ဆိုတဲ့ဥစ္စာကိုလည်းရှင်းပြပေးပါဦ
းအော်ကျွန်တော်ဘယ်လိုစကစားခဲ့ဆိုတော့မေဖေရဲ့ပံ့ပိုးမှုလည်းအများကြီးပါတယ်ဆိုတော့ဒါကအရန်အပေးတယ်အကိုရင်းနဲ့အတူတူဘောလုံးလိုက်ကနေပြူတယ်ပသိမ်မှာလိုက်ကစားရဲကစားရင်းနဲ့မှာအင်္ဂလာမှုကနေကစားတလုံးကစားပါလားပြည့်ခွန်ပြည့်တစ်ခုကစားပါလားဆိုတော့ဝင်ကစားခိုင်းနေအဲ့ဒီမှာနေကိုကကြိုးစားတာတအားတော့ကြိုးစားတယ်အများကြီးကြိုးစားရင်းနဲ့တိုင်းနယ်ပြည်နယ်ကနေဒီမှာလဲရေးစဉ်65ခုထက်မှလဲရေးစဉ်ဖြစ်ပါတယ်နှစ်ခုလုံးဗောလီဘောလည်းအဲ့လိုပဲတခါလေကျောင်းကနေပြည်ရနဲ့ပြေးတာပဲတော်တော်တော့ကြိုးစားရပါတယ်ကြိုးစားတဲ့အရာရက်လက်ကလည်းအခုတည်းကပဲဗောလေကျမရဲ့အောင်မြင်မှုရက်လက်ဗောလေအများကြီးကြိုးစားရပါတယ်ဟုတ
်ကဲ့ဟုတ်ကဲ့ဆိုတော့အဒီကဒီကျောင်းသားပြန်ပွဲဒီပြည်နယ်နဲ့တိုင်းပြန်ပွဲတွေကနေစကစားရကနေဒီလိုမျိုးနိုင်ငံလက်ရွေးစဉ်ကစားသမားဖြစ်လာပြီးတော့တိုင်းပြည်ကုန်ဆောင်နိုင်ဖို့အတွက်ဒီစုတစိတ်ဒီအများကြီးကိုပေးနိုင်ခဲ့လို့ပြောလို့ရမှာပေါ့
ဟုတ်ကဲ့ကစားသမားကတိုင်းနယ်ပြည်နယ်ကစပြီးကစားခဲ့တာပါအဲ့ရန်နေစုစည်းအများကြီးရခဲ့ပေးတာပါအမှန်တကယ်တော့ចောင်းပေါင်းစုံတို့ရက်ွက်ပေါင်းစုံအဲ့ဒါတွေများများလုပ်ပေးရင်တော့ကစားသမားတွေအများကြီးထွက်လာမှာပါ
ဒီကျွန်တော်အရှိတော်အစားကစားပြန်ပွဲကိုပြန်ကြည့်မယ်ဆိုရင်ဒီဒီပထမဆုံးဝင်ကစားပြီးခဲ့တဲ့ဒီအရှိတော်အစားအဲဒီတော့ကျုံးဆွယ်ပြန်ပွဲ
ဟုတ်ကဲ့
ဒီကျုံးဆွယ်ပြန်ပွဲပထမဆုံးအတွေ့အကြုံလေးကိုလည်းရှင်းပြပေးပါဦ
းပထမဆုံးအတွေ့အကြုံက65เนาะကျွန်မသွားတော့တက်ချီ game ဆိုတာကျွန်မရှုံးခဲ့ရှုံးခဲ့တဲ့စိတ်ထဲမှာဘလောက်ခံပြင်းလဲဆိုတော့ပြန်လာတဲ့ချိန်မှာနိုင်တဲ့လူကိုဒီကလူကြီးတွေရောဒီကမီဒီယံသမားတွေရောကြိုးဆိုတာတွေပြူတာတွေစိတ်ထဲမှာမြင်ရတာလေအရန်စိတ်နာတယ်ပေါ့လေဟောဆိုရွှေစိတ်ရတဲ့လူတွေဥမာတခါလဲလူကြီးတွေလည်းတခါလဲဟိုကြိုဆိုကြရပါမရတဲ့လူတွေကြတော့ဒီတိုင်းကုတ်ကုတ်ကလေးနေရအဲ့ဒီမှာနေအဲ့ဒီရဲ့ခံစားချက်ပေါ့လေအဲ့ဒီရဲ့ခံစားချက်ကနေတောက်လျှောက်ကြိုးစားတာအခုချိန်ထိပေါ်ဒီဘာမစိုးအရှုံးမပေးပြီးတဲ့ကြိုးစားခဲ့ပါတယ
်ဟုတ်ကဲ့အဲ့ဒီပထမဆုံးဒီရှုံးနှိမ့်လိုက်တဲ့အတွေ့အကြုံတစ်ခုကအဲ့ဒီဟိုဒီအောင်မြင်တဲ့အားကစားသမားတယောက်ဖြစ်လာဖို့အတွက်တွန်းအားပေးနေတဲ့အချက်လို့ဆိုနိုင်
ဟုတ်တယ်တကယ်အဲ့ဒါတကယ်တွန်းအားပေးနိုင်တဲ့အချက်တွေပဲအဲ့ဒီကတခါမှအရှုံးမရှိခဲ့တော့ဘူးပေါ့လေအဲ့လိုမျိုးတအားကြိုးစားခဲ့တယ်မခံနိုင်တော့ဘူးလုံးဝက
ဒီမြန်မာပြည်ကျွန်းဆွယ်ပြိုင်ပွဲမှာဝင်ပြိုင်ပြီးတော့စုစိတ်တွေလည်းရခဲ့တယ
်ဟုတ်ကဲ့
အဲ့ဒီပြိုင်ပွဲရဲ့အမတ်တရအတွေ့အကြုံလေးကိုလည်းပြောပြပေးပ
ါဟုတ်ကဲ့အမတ်တရအတွေ့အကြုံကတော့ကျွန်တော်အဲ့မှာစပြီးတော့ကစားခဲ့တော့တန်လုံးနဲ့ volleyball နှစ်ခုကစားဖို့ရွေးပါတယ် ကျမတို့နိုင်ငံနဲ့အဲ့ဒါနဲ့ကျမတို့အဲ့တော့ German coach ကတလုံးဝပြင်ရမယ် volleyball မကစားရဘူးဆိုပြီးတော့ကျမတို့တခါတည်းအတိုက်ခံသူတို့လူကြီးတွေအတိုက်ခံဖြစ်ကြတယ်အဲ့ချိန်မှာကျမတို့ volleyball ဆရာဦးမြတ်ထွန်းအောင်ကမပူနဲ့သွားတပတ်တည်းကျမတို့အနားရသွားပါတယ်ဆရာနဲ့အဲ့ဒီမှာ coach နဲ့စကားများနေကြအဲ့ဒါအင်းစိန်မှာကျမဆရာအိမ်မှာသွားနေနေရတယ် training မလုပ်ဖ ೇನೆ အဲ့ဒါနဲ့ဆရာအတိုက်ခံဆရာငါတိုင်းပြည်အတွက်ငါလုပ်တာငါတိုင်းပြည်အတွက်ငါလို့မင်းကငါတို့ငှားလို့မှလာပြီးတော့နီးပြဆရာလောက်တာပေါ့အဲကြောင့်ငါကသူ့ကိုငါဘာပဲပြော volleyball ကစားဖို့ကစားခိုင်းရမယ်ဆိုပြီးတော့ဆရာအတိုက်ခံတခါတည်းဟိုကလှုပ်ပြီးတော့ကျမကိုဟိုကလှုပ်ပေးပါတယ်သူရအောင်လှုပ်တယ်အဲတော့ကလည်းအားလုံးကလည်းအကုန်လုံး volleyball အသင်းတစ်ခုလုံးကလည်းအခုကျမရွှေစိတ်ရခဲ့တဲ့အသင်းတစ်ခုလုံးကလည်းတယောက်နဲ့တယောက်ညီညွတ်ညွတ်နဲ့ကျမကဆိုရင်နှစ်ခုကစားရတဲ့အချိန်ကြတော့လေနှစ်ကင်းပိုင်းအစောကြီးလှုပ်ရတယ်အဲ့ကျနေကင်းပိုင်းဆိုပြန်လာရသူတို့ကမုံနဲ့ဆိုညနေ6နာရီဆိုတခါသူတို့နဲ့ training တစ်ခုလိုက်လို့ရနှစ်ခုဆိုနည်းနည်းပင်ပန်းတာပေါ့အားလုံးကအကုန်လုံးကျွန်မဝိုင်းဝန်းကူညီရတယ်ဟိုအဲ့ဒါအမှတ်တရပဲကျွန်မအဲ့
ဒီနှစ်တုန်းကရောဒီရခဲ့တဲ့စုတွေလည်း
ဟုတ်ကဲ့အဲ့တော့ကျွန်မဥဆုံးတံပြားအတန်လုံးမှာဥဆုံးကျွန်မရွှေစိတ်ရခဲ့တာ first day first goal လို့ခေါ်ပါတယ်ဥဆုံးရွှေစိတ်ယူခဲ့ပေးပါတယ်နောက် volleyball မှာလည်းကျွန်တော်တို့ရွှေစိတ်ယူခဲ့ပူပါယူခဲ့ပေးပါတယ်အဲ့နှစ်ကအဲ့ဒါတော့မမတ်ရရပြောစရာကြီးပေါ့ဟုတ်ကဲ့
ကျေးဇူးတင်ပါတ
ယ်ကျေးဇူးတင်ပါတယ်သာ
ဒါကတော့ကိုရင်နိုင်တင်ဆက်တဲ့အားကစားကဏ္ဍပါရှင်စီးကိန်းပြိုင်ပွဲတွေမှာအားကစားနှီးမျိုးစုံဝင်ပြိုင်ပြီးတော့မြန်မာနိုင်ငံအတွက်ရွှေတစိမ့်စုတွေအများဆုံးယူပေးခဲ့တဲ့ဒေါ်ဂျင်နီဖာတင်လေးရဲ့စီးကိန်းပြိုင်ပွဲအတွေ့အကြုံတွေအကြောင်းကိုတွေ့ဆုံမေးမြန်းခဲ့တာပါရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုအောင်လွင်ဦးကပြောပြမှာပါရှင
်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရွှေ့ဖို့ပါဝင်ရှစ်တော်အရှတီသတ်မှဒီမိုကရေစီလွတ်ခွင့်ရင်းနဲ့လွတ်လပ်စွာပင်လယ်ရေကြောင်းတွာလာခွင့်တွေအတွက်ယက်တီကြိုးပမ်းသွားမယ့်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းမှုကြောင့်ကြေကွဲစရာဖြစ်နေကြုံနေရပြီးဒေသတွင်းတည်ငြိမ်ရေးကိုလည်းထိခိုက်လာနေတာကြောင့်ဖြစ်ရှင်းမှုလိုအပ်တဲ့အကြောင်းအာဆီယံနဲ့ဆက်ဆက်ထိသည့်ဆွေးနွေးပွဲတွေဗိုလ်ထုနေ့ကအွန်လိုင်းကနေကျင်းပရမှာပြောဆိုလိုက်တာပါအမေရိကန်ပြည်သူဟာမြန်မာပြည်သူတွေဘက်ကယက်တီနေပြီးမြန်မာစစ်ကောင်းဆောင်တွေရဲ့အကြမ်းဖက်လုပ်ရက်တွေရပ်ဖို့နိုင်ငံရေးကျင်းသားတွေအားလုံးပြန်လွတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့လည်းတောင်းဆိုခဲ့ပါတယ်အရှပ်စီဖိတ်ဒေသထိပ်သီးစီးပွားကိုအမေရိကန်သမ္မတဂျိုးဘိုင်နဲ့အွန်လိုင်းကနေတက်ရောက်ရမှာအင်ဒိုပစိဖိတ်ဒေသစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်မဟာမိတ်တွေနဲ့ပူးတွဲလှုပ်ဆောင်မယ့်အကြောင်းထောက်ပြညင်ညာလိုက်ပါတယ်ဒီပူးပေါင်းဆောင်ရွက်ဖို့ရည်မှန်းထားတဲ့အထက်မှာတော့ကုန်သွယ်မှုတွေချုံ့မွေ့စေရေးဒီဂျစ်တယ်စီးပွားရေးဆိုင်ရာစံသတ်မှတ်ချက်တွေနည်းပညာစဉ်ဆက်မပြတ်ကုန်ပစ္စည်းတင်ပို့မှုတွေခိုင်မာစေရေးကာဗွန်တန်းငွေတွေရှင်းချရေးနဲ့တန်ရှင်းလောင်စာအသုံးပြုနိုင်ရေးအခြေခံအဆောက်အဦနဲ့လုံသမားဆိုင်ရာစံသတ်မှတ်ချက်တွေတခြားဘုံကျိုးစီးပွားတူညီရေးအခန်းကဏ္ဍတွေမှာဖွံ့ဖြိုးတိုးတက်လာအောင်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့ကြောင်းလဲအမေရိကန်သမ္မတအင်ပီရိုကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဆူဒန်နိုင်ငံမှာအာဏာသိမ်းစစ်ကောင်ဆောင်တွေပေါ်အာဖရိကယူနီယံနဲ့ကမ္ဘာဗန်နုကနောက်ထပ်ဖိအားပေးဖို့ပြင်ဆင်နေတဲ့အချိန်မှာပဲဒီမိုကရေစီရေးဦးဆောင်လှုပ်ရှားသူ၃ဦးပါဝင်ဗိုလ်ထုနေ့ကကတ်တွန်းမြို့တော်မှာဆန္ဒပြသူတွေကိုလူညိုရေးတပ်ဖွဲ့တွေကဖမ်းဆီးလိုက်ပါတယ်ဆန္ဒပြသူတွေကိုလူညိုရေးတပ်ဖွဲ့တွေကမျက်ရည်ယိုပုံးတွေနဲ့ပစ်ကတ်ခဲ့ပြီးဆန္ဒပြသူတွေကိုဖမ်းဆီးခဲ့တဲ့အကြောင်းကုလန်တွေ့သူတွေကပြောဆိုခဲ့ကြပါတယ်ဖမ်းဆီးခံရသူတွေကထင်ရှားသူတချို့ကတော့ဆီယနာသိမ်းမှုကိုဝေဖန်သူတွေဖြစ်ကြတဲ့ဆူဒန်တပ်ပညာရှင်အသင်းအကြီးကဲအစ္စမေးအယ်တချ်ဆူဒန်မှာအင်အားအကြီးဆုံးဖြစ်တဲ့အိုမာပါတီခေါင်းဆောင်ဆာရစ်အယ်မဟာရီနဲ့ယရူကဖယ်ရှားခံခဲ့ရသူဝန်ကြီးချုပ်ရဲ့မီဒီယာအကြံပေးအရာရှိခါလစ်တယ်ဆိုင်လက်တို့ပါဝင်ပါတယ်ဒီချိန်မှာပဲဆူဒန်မှာရတားဆူရအာနာပြန်မြန်မချင်းအသင်းဝင်ဖြစ်ကနေရဆိုင်လက်တဲ့အကြောင်းလဲအာဖရိကယူနီယံကကြေညာခဲ့တာပါတရုတ်နိုင်ငံကအတန်တက်90ပုံမြင်တဲ့လက်နက်စနစ်ကိုစမ်းသပ်ခဲ့တဲ့ဆိုတဲ့သတင်းကိုအမေရိကန်စစ်တပ်အကြီးကအတည်ပြုပြောဆိုလိုက်ပါတယ်တရုတ်နိုင်ငံက hypersonic အတန်တက်90မြန်တဲ့လက်နက်စနစ်ကိုတီထွင်စမ်းသပ်တာအလွန်မင်းစိုးရိမ်စရာကောင်းတဲ့အကြောင်းလဲအမေရိကန်စစ်ဦးစီးချုပ်များရဲ့ကော်မတီအုပ်ထပိုချီကြီးမက်မာလီကပြောဆိုလိုက်တာဖြစ်ပါတယ်တရုတ်နိုင်ငံရဲ့စမ်းသပ်မှုဟာ1950ပြည့်လွန်နှစ်တည်းတုန်းကရုရှားကဂျော်ဒူးလွတ်တင်စမ်းသပ်ခဲ့တာမျိုးလို့စိုးရိမ်စရာကောင်းတဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်
ကိုအောင်လွင်ဦးပါရှင်သတင်းချင်းချုပ်ကိုပြောပြသွားတာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့နက်နက်ခင်းတနာရီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းတိုမီတာ20 kHz 15113ညလိုင်းတိုမီတာ25 kHz 18123ညလိုင်းတိုမီတာ32 kHz 9335တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်ကြာသပတေးတိနက်နက်ခင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နက်နက်၆နာရီကနေ၇နာရီထိတင်ဆက်ခဲ့တာပါရှင်ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည၉နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင် ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်မှာအတန်ဖန်းအင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ဒရက်စမစ်ပါရှင်ကျွန်မကအင်ဂျင်နိုင်ပါ VOE မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ် BND ရဲ့အသွေးတွေကနေကင်းဝေးကြပါစေရှင်
This program has come to you